America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ14ရက်ကြာသပတေးနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။တကဘာလုံး COVID-19 ကပ်ရောဂါပြဿနာဖြစ်ရှိနေရချိန်မှာအစိုးရရဲ့အနေနဲ့စိတ်ကျန်းမာရေးကိုလည်းအာရုံစိုက်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ COVID-19 ကြောင့်မိသားစုတွေလူမှုအတိုင်းဝိုင်းတွေမှာနောက်ထပ်စိတ်ဒဏ်ခံစားကြရတယ်လို့ဆိုပြီးအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်တာပါ
။ The COVID-19 virus is not only attacking our physical health, it is also increasing psychological suffering.
COVID-19 ကရောဂါကြောင့်ကိုယ်ကျန်းမာရေးတင်မဟုတ်ဘဲစိတ်ကျန်းမာရေးကိုပါအကြီးအကျယ်ထိခိုက်ခံစားကြရတယ်လို့အတွင်းရေးမှူးချုပ် Guterres ကပြောသွားတာပါ။ကျန်းမာရေးဝန်ထမ်းတွေစိတ်ရောဂါအခန့်ရှိသူတွေကရောဂါကြီးကိုလက်တွေ့ရင်ဆိုင်နေကြရသူတွေရဲ့စိတ်ကျန်းမာရေးအတွက်အင်ပတန်စိုးရင်စရာဖြစ်နေတယ်လို့သူကပြောပါတယ်။လက်ရှိကျုံးနေရတဲ့ကရောဂါအတွင်းစိတ်ကျန်းမာရေးပြဿနာကိုလည်းကင်တွယ်ဖြေရှင်းကြဖို့အစိုးရတွေလူမှုအခြေပြုအဖွဲ့တွေကျန်းမာရေးအာဏာပိုင်တွေကိုအတွေ့အမှုချုပ် Guterres ကတိုက်တွန်းပါတယ်။နေရာတိုင်းလူတိုင်းအနေနဲ့စိတ်ကျန်းမာရေးဆိုင်ရာအကူအညီရရှိမဲ့ကဘာကြီးဖန်တီးဖို့အတွက်ကုလသမဂ္ဂကခိုင်ခိုင်မာမာတန်တိတ်ထန်ချထားတယ်လို့လည်းပြောပါတယ်။လောလောဆယ် COVID-19 ရောဂါကူးစက်သူကမ္ဘာတဝှမ်းမှာ 4.3 သန်းကျော်နဲ့သေဆုံးသူ3သိန်းလောက်ရှိတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောထားချိန်မှာကုလသမဂ္ဂအတွေ့အမှုချုပ်ကအခုလိုမျိုးစိတ်ကျန်းမာရေးထိခိုက်မှုအပေါ်အာရုံစိုက်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။American ပြည်ထောင်စုမှာကျောင်းတွေစီးပွားရေးလုပ်ငန်းတွေအပါအဝင်လုပ်ငန်းတွေပြန်ဖွင့်ဖို့ပြည်သူတွေကလိုလားနေကြတယ်လို့သမ္မတ Donald Trump ကဗုဒ္ဓဟူးနေ့ကပြောကြားပါတယ်။ COVID-19 ကပ်ရောဂါကြောင့်ကန့်သတ်ချက်တွေကိုမြန်မြန်ဆန်ဆန်ဖယ်ရှားပြီးလုပ်ငန်းတွေပြန်စမယ်ဆိုရင်ရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့ခက်ခဲလိမ့်မယ်လို့အစိုးရထိပ်တန်းရောဂါပိုးမွှားဗေဒပညာရှင် Dr. Anthony Fauci ကသတိပေးထားတဲ့ကြားကအခုလိုမျိုးသမ္မတကပြောခဲ့တာပါ။နိုင်ငံကိုဘေးရန်ရဲ့ခင်ခင်အမြန်ဆုံးပြန်ဖွင့်လို့ကြောင်းသမ္မတထရမ်ကသတင်းတောက်တွေကိုပြောပါရယ်ဝါရှင်တန်မြို့တော်မြို့တော်ဝန်ကတော့တောက်ချာနေတက်တန်းကုန်တော့မယ်မြို့တော်ရဲ့မှာမလိုအပ်ရင်အိမ်ပြန်မထွက်ရအမိန့်ကိုဂျွန်လ၈ရက်နေ့အထိတက်တန်းတိုးလိုက်ပါရယ်ဝါရှင်တန်မြို့တော်နဲ့ကပ်နေတဲ့ဗာဂျီးနီးယားပြည်နယ်နဲ့မယ်ရီလန်းပြည်နယ်တို့မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုရပ်သွားတဲ့နေရာတွေမှာကန့်သတ်ချက်တွေကိုစတင်ဖြေလျှော့ဖို့စီစဉ်နေပါရယ်အမေရိကန်မှာလူဦးရေအထူးထပ်ဆုံးခရိုင်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်က Los Angeles ခရိုင်မှာတော့မလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ချက်ကိုနောက်ထပ်3လတက်တန်းတိုးမယ်လို့မျှော်လင့်ရပါတယ်။နိုင်ငံထဲမှာ COVID-19 ရောဂါဖြစ်ပွားသူ 1.4 သန်းနီးပါးနဲ့သေဆုံးသူ 14,000 ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုအမေရိကန်အစိုးရတုံ့ပြန်တိုက်ဖြတ်တဲ့နေရာမှာသိပ္ပံနီးချခိုင်မာတဲ့အထောက်အထားတွေပေါ်မှာအခြေခံခြင်းမရှိဘူးလို့လျှို့ဝှက်သတင်းပေးတင်ကြားခဲ့တဲ့ကျန်းမာရေးတာဝန်ရှိသူဒီကနေ့လွှတ်တော်မှာထွက်ဆိုဖို့ရှိပါတယ်။ကပ်ရောဂါတုံ့ပြန်ရေးမှာသိပ္ပံနီးချအထောက်အထားတွေထက်နိုင်ငံရေးကိုဦးစားပေးရှေ့တန်းတင်တယ်လို့ပြောခဲ့တာကြောင့်သူအလုပ်ဖြုတ်ခံခဲ့ရတယ်လို့ဒေါက်တာ Rick Bright ကလျှို့ဝှက်သတင်းပေးတင်ကြားချက်ထဲမှာပြောခဲ့တာပါ။အမေရိကန်မှာလူပေါင်း 14,000 ကျော်သေဆုံးစေခဲ့တဲ့COVID-19 ကပ်ရောဂါအပေါ်ပြည်ထောင်စုအစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကသိချင်နေကြတာဖြစ်ပါတယ်။ COVID-19 လူနာတွေကိုကူးသားမဲ့ဆေးဝါးနှံတွေအတွက်ကာကွယ်ရေးဝတ်စုံ PPE တွေအမေရိကန်မှာတော်တော်ကိုမလုံမလောက်ဖြစ်နေတယ်ဆိုတာကျန်းမာရေးဌာနကိုဇန်နဝါရီလတည်းကသူစတင်ပေးခဲ့တယ်လို့ဒေါက်တာ Rick Bright ကပြောပါတယ်။သူနဲ့တခြားကျွမ်းကျင်သူတွေအကြံပြုထားတဲ့အချက်တွေအတွက်ရှင်းလင်းတဲ့အစီအစဉ်တွေအကောင့်ထဲပေါ်မှုမရှိရင်အမေရိကန်မှာ2020ဆောင်းရာသီဟာခေတ်သစ်တမိုင်းမှာအမှောင်မိုက်ဆုံးရာသီဖြစ်မယ်လို့ဒေါက်တာ Bright ကလွှတ်တော်ကိုပြောမယ်သူ့ရဲ့အဖွင့်အမင်ခွန်းထဲမှာရှင်းတာထားပါတယ်။ပုံမှန်ရာသီတုပ်ကွေးနဲ့နောက်တစ်ချော့ COVID-19 ရောဂါကူးစက်မှုဖြစ်လာနိုင်ခြေရှိနေတယ်ဆိုတာငြင်းမရတဲ့အထောက်အထားတွေတွေ့နေရတယ်လို့ဆိုပြီးသူကအခုလိုပြောထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဘယ်ကနေစပေါ်လာတယ်လဲဆိုတဲ့ဇင်းပြစ်ကိုဖော်ထုတ်နိုင်ဖို့ဩစတြေးလျနိုင်ငံကဆက်လက်စုံစမ်းသွားမယ်လို့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးထိခိုက်ရင်နောက်စုံစမ်းမှုလှုပ်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ် Scott Morrison ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အမေရိကန်အလိုလိုက်ပြီးဩစတြေးလျကစုံစမ်းတယ်ဆိုတဲ့ဆွဆွဲမှုတွေအပေါ်မှာတော့ဝန်ကြီးချုပ်ကဩစတြေးလျဟာတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ့်နိုင်ငံအကျိုးကိုရှေ့ရှုလုပ်သွားမယ်လို့တုံ့ပြန်ပါတယ်။တခြားနိုင်ငံရဲ့အချက်အချာကိုလေးစားတဲ့တစ်ချိန်တည်းမှာနိုင်ငံရဲ့အကျိုးစီးပွားအတွက်လှုပ်တဲ့နာကိုလှုပ်သွားမယ်လို့ဆိုပါတယ်။ ဒီစုံစမ်းမှုကြောင့်ဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ပတ်နိုင်ငံနဲ့ဆက်ဆံရေးထိခိုက်လိမ့်မယ်လို့စီးပွားရေးခေါင်းဆောင်တချို့ကသတိပေးထားပါတယ်။ဩစတြေးလျသားတပ်ရုံ၄ခုကတင်ပို့တဲ့အမဲသားကိုတရုတ်တို့ဘက်ကပိတ်ပင်ထားသလိုဝိုင်းအရက်နဲ့ဘာလီစီအပါအဝင်ဩစတြေးလျအဓိကသွင်းကုန်တွေအပေါ်မှာသွင်းကုန်ကွန်ကောက်ဖို့လည်းတရုတ်ကစီစဉ်နေပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီရေကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာတော့ဈေးဝယ်စင်တာတွေလက်လီရောင်းဆိုင်တွေနဲ့စားသောက်ဆိုင်တွေကိုဒီနေ့ပြန်ဖွင့်လိုက်ပြီဖြစ်သလိုလူတွေအတော်များများနဲ့လုပ်တွေကိုပြန်သွားနေကြပါပြီ။လူတွေကိုအိမ်ထဲကနေအပြင်မထွက်ရဆိုပြီးကန့်သတ်ထားတဲ့အမိန့်မင်းညသကောင်မှာကုန်ဆုံးသွားပြီးတဲ့နောက်အခုလိုဈေးဆိုင်တွေပြန်ဖွင့်ပြီးတော့လူတွေလည်းအလုပ်ပြန်သွားနေကြတာပါ။ဒါမဲ့လူတွေအနေနဲ့တယောက်နဲ့တယောက်ခက်ခွာခွာနေရမှာဖြစ်သလိုစရောက်ထက်လဲပို့ပြီးတော့စုလို့မရပါဘူး။ကျောင်းတွေကတော့လာမဲ့တနင်္လာနေ့မှာပြန်ဖွင့်မှာဖြစ်ပြီးရက်ပါတွေကတော့မေလ21ရက်နေ့မှာပြန်ဖွင့်ဝင်ရမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဝူဟန်မြို့ကတချို့အရာဝင်းတွေမှာကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးတာတွေကိုစတင်လုပ်ဆောင်နေပြီဖြစ်ပါတယ်။ဝူဟန်မြို့မှာပြီးခဲ့တဲ့သတင်းဘက်ကဗိုင်းရပ်စ်ပိုးကူးဆက်သူနောက်ထပ်6ရောက်အသစ်ထပ်တွေ့ခဲ့ပြီးတဲ့နောက်မြို့မှာနေထိုင်တဲ့သူအားလုံးဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးဖို့မြို့ကအာဏာပိုင်တွေကအမိန့်ထုတ်လိုက်ပြီးတဲ့နောက်မှာကျိုးအရာဝင်းတွေမှာအခုလိုစတင်လှုပ်ဆောင်နေကြတာဖြစ်ပါတယ်။ဟိုမှာမြို့မှာရှိတဲ့လူဆက်တန်းကိုဆဲရအတွက်အပီးစစ်ဖို့အစီအစဉ်ရအခုလိုလှုပ်တာလည်းဖြစ်ပါတယ်။ဒီနိုင်ငံမှာနောက်ထပ် virus ကူးစက်ခံသူ3ယောက်ရှိတာကြောင့်အခုဆိုရင်စုစုပေါင်း 72,929 ယောက်ထပ်မင်းရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်း virus ကူးစက်ခံရသူနောက်ထပ် 29 ယောက်ရှိခဲ့ပါတယ်။ဒါကြောင့်စုစုပေါင်းကူးစက်ခံသူ 1,991 ယောက်နဲ့သေဆုံးသူ 260 ရှိသွားပြီလည်းဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူတွေကအများစုကပြည်တွင်းကဖြစ်ပြီးတော့၃ယောက်ကတော့ပြည်ပကလာတဲ့သူတွေဖြစ်တယ်လို့ပြောပါရတယ်။တောင်ကိုရီးယားမှာပြီးခဲ့တဲ့သတင်းမှတ်ကညကလပ်တွေနဲ့အရပ်ဘားတွေပြန်ဖွင့်ခဲ့ရတာကနေဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးတော့တိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံရှေ့ဘက်ခြမ်းကိုအင်အားမြင့်တိုင်ဖုန်မုန်တိုင်းတစ်ခုဒီနေ့မှဝင်ရောက်တိုက်ခတ်ခဲ့ပြီးတော့မုန်တိုင်းကြောင့်ကမ်းရိုးတန်းဒေသနဲ့တောင်ပေါ်ဒေသတွေမှာရေကြီးတာတွေနဲ့မြေပြိုတာတွေဖြစ်လာနိုင်တဲ့အတွက်အဲ့ဒီမှာနေထိုင်တဲ့သူ3000လောက်ကိုသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ရတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီကပြောပါတယ်။ဘောင်ဖောင်းတိုင်ဖုန်မုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုအခုနှစ်မှာပထမဆုံးဝင်တဲ့မုန်တိုင်းဖြစ်ပြီးတော့မုန်တိုင်းမဝင်ခင်မှာပဲအာဏာပိုင်တွေကဒေသခံတွေကိုဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ကြပါတယ်။မုန်တိုင်းဟာဖိလစ်ပိုင်အရှေ့ဘက်ကမ်းရိုးတန်းကိုဒေသစံတော်ချိန်ဒီနေ့နေ့လယ်12နာရီလောက်ကဝင်ရောက်တိုက်ခတ်ခဲ့ချိန်မှာတော့အင်အားပြင်းထန်လာခဲ့ပြီးတော့လေတိုင်တုံးကတနအီကို93မိုင်ကနေ115မိုင်အထိရှိတယ်လို့ဖိလစ်ပိုင်မိုးလေဝသဌာနကပြောပါတယ်။မုန်တိုင်းကြောင့်မိုးသည်ထန်စွာရွာသွန်းခဲ့သလိုလေပြင်းတိုက်ခတ်မှုတွေကြောင့်အုံမင်းတွေလဲကြတာတွေအမိုးတွေလန်ထွက်ကုန်တာတွေဖြစ်ခဲ့ပြီးတော့အချို့မြို့တွေမှာတော့လျှက်စစ်မီပြတ်တောက်တာတွေရှိခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကိုဗစ် -19 ကပ်ရောဂါနဲ့ရင်ဆိုင်နေရချိန်မှာအခုလိုမုန်တိုင်းတိုက်ခတ်ခဲ့တာကြောင့် virus ကူးစက်မှုတွေမပြန့်နှံ့ရအောင်လုပ်နေတာတွေလည်းပိုပြီးတော့ရှုပ်ထွေးလာမယ့်အခြေအနေရှိနေပါတယ်။ဖိလစ်ပိုင်မှာ virus ကူးစက်မှု 11,600 ကျော်ရှိပြီးတော့သေဆုံးသူက980ကျော်ရှိပါတယ်။ပြားအဆင့်နဲ့ရှိတဲ့ဒီမုန်တိုင်းရဲ့လမ်းကြောင်းမှာနေထိုင်နေတဲ့သူတွေအနေနဲ့ရေကြီးတာမြေပြိုတာတွေနဲ့ဒီရေလိုင်းတက်တာတွေကိုသတိထားကြဖို့ကိုလည်းအာဏာပိုင်တွေဘက်ကသတိပေးထားပါတယ်ခင်ဗျာမလေးရှားပါလီမန်မှာရှေ့သတင်းမှကြားရင်ဝန်ကြီးချုပ်မူဟာရတဲ့ညာစင်ကိုအယုံကြည်မရှိဆိုတင်သွင်းပြီးတော့မဲခွဲဆုံးဖြတ်မဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပါတယ်ဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ကသူ့နေရာမှာဆက်ခံခဲ့တဲ့လက်ရှိဝန်ကြီးချုပ်ကိုအယုံကြည်မရှိကြောင်းမဲခွဲဆုံးဖြတ်ဖို့ပြီးခဲ့တဲ့သတင်းမှကတင်တာကိုပါလီမန်ဥက္ကဋ္ဌကလက်ခံခဲ့ပြီးတဲ့နောက်လာမယ့်မေလ17ရက်နေ့တနင်္လာနေ့မှာမဲခွဲဖို့စီစဉ်ထားတာပါ။ဒါမဲ့လည်းမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကမလျော့သွားသေးပဲဆက်ဖြစ်နေတာကြောင့်တရက်ပဲချင်းမမဲ့ပါလီမန်အစည်းအဝေးမှာမလေးရှားပြည်စီကမိန့်ခွန်းကိုနားထောင်သွားဖို့ပဲဖြစ်တယ်လို့ဝန်ကြီးချုပ်ရေးတဲ့စာကိုသူရရှိခဲ့တယ်ဆိုပြီးတော့မလေးရှားပါလီမန်ဥက္ကဋ္ဌကပြောပါတယ်။အသက်94နှစ်ရှိဖြစ်တဲ့ဝန်ကြီးချုပ်ဟောင်းမာဇီယာဟာပြီးခဲ့တဲ့ဖေဖော်ဝါရီလကသူ့ရဲ့ညမောင်းအစိုးရအဖွဲ့ပြိုကွဲသွားပြီးတဲ့နောက်ယာရုကနေရုတ်တရက်နှုတ်ထွက်လိုက်တာဖြစ်ပါတယ်။မာဒီယာရဲ့အစိုးရအဖွဲ့မှပြည်ထောင်ဝန်ကြီးအဖြစ်လုပ်ခဲ့တဲ့မွာယဒင်ဟာမလေးရှားနိုင်ငံလွတ်လပ်ရေးရာပြီးချိန်ကစပြီးအုပ်ချုပ်လာခဲ့တဲ့ United Malay National Organization Party ဝင်အတော်များများနဲ့သူ့အစိုးရကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့အရသားတွေကိုကိုယ်သဘောဆန္ဒနဲ့ကိုယ်သုံးနှစ်ကြာစစ်မှုထမ်းခွင့်ပေးဖို့အစိုးရကိုကမ်းလှမ်းဖို့အိန္ဒိယစစ်တပ်ကစဉ်းစားနေတယ်လို့ Press Trust of India သတင်းဌာနကဖော်ပြလိုက်ပါတယ်။ အိန္ဒိယနိုင်ငံမှာအလုပ်လက်မဲ့ပြဿနာကိုဖြေရှာတဲ့အနေနဲ့ရောအမြဲတမ်းစစ်မှုထမ်းတာကနေရာရေးစစ်မှုထမ်းတဲ့အတွေ့အကြုံကိုပြောင်းဖို့အတွက်အခုလိုအဆိုပြုဖို့စဉ်းစားနေတာလည်းဖြစ်ပါတယ်။ဒါပြင်အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကလည်းပြည်တွင်းထုတ်ကုန်ပစ္စည်းတွေကိုအားပေးတဲ့အနေနဲ့အိန္ဒိယဗဟိုရဲဌာနအလုံးမှရှိတဲ့စားသောက်ဆိုင်တွေမှာပြည်တွင်းမှာလုပ်တဲ့ကုန်ပစ္စည်းတွေကိုရောင်းချဖို့ပဲပြောလိုက်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယနိုင်ငံအနေနဲ့ကိုယ့်ဘာသာကိုအားကိုးဖို့အစီအစဉ်ရအဲ့လိုလှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်။ဒါပြင်အိန္ဒိယနိုင်ငံသားတွေအနေနဲ့လည်းပြည်တွင်းပြစ်ကိုအားပေးကြဖို့ပြည်ထောင်စုဝန်ကြီးကပန်ကြားလိုက်ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 9,800 ကျော်ရှိပါတယ်ခင်ဗျာ။ဒီအမေရိကန်သံကနေခြားသောရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အထံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ။
ကိုဗစ် -19 ကပ်ရောဂါနောက်ဆက်တွဲဖြစ်ပေါ်နိုင်တဲ့ကျန်းမာရေးဆိုင်ရာအကျိုးဆက်တွေကိုခန့်မှန်းပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းပြောပြမှာပါကျွန်မစုစုပါကိုဗစ် -19 ကပ်ရောဂါရဲ့နောက်ဆက်တွဲဖြစ်ပေါ်နေတဲ့အကျိုးဆက်တွေကိုခန့်မှန်းသုံးသပ်ဖို့ကျန်းမာရေးစနစ်အပေါ်တည်ရောက်မှုတွေကိုပပောင်းဆောင်ကနေစဉ်းစားဖို့နဲ့အဲ့ဒီခန့်မှန်းသုံးသပ်ချက်တွေပေါ်မူတည်ပြီးကြိုတင်ပြင်ဆင်ရမယ့်အချက်တွေကိုရေတိုရေရှည်ကာလအလိုက်အစီအစဉ်တွေရေးဆွဲပြီးဆောင်ရွက်နိုင်မှုအတွက်အဖွဲ့ဝင်24ဦးပါဝင်တဲ့အကြံပေးအဖွဲ့ကိုဧပြီလကုန်ပိုင်းကဖွဲ့စည်းခဲ့တာပါ။အဲ့ဒီအဖွဲ့ကိုကျန်းမာရေးဝန်ကြီးဟောင်းဒေါက်တာဖေသက်ခင်ကဦးဆောင်မှာဖြစ်ပြီးတော့အငြိမ်းစားတွန်းညွှန်ချုပ်ဒေါက်တာမျိုးခင်ကအတွင်းရေးမှူးအဖြစ်တာဝန်ယူထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုက VOE ကိုပြောပါတယ်
။ During the COVID ကာလမှာဘယ်လိုဖြစ်နေလဲ? After COVID ကာလမှာပြင်ဆင်ရတဲ့အနေအထားတွေကိုကျွန်တော်ကဘယ်လောက်ထိပေါ့နော်ကျွန်တော်ရဲ့ဒီhuman resource အရာပေါ့၊စံငွေကြီးအရာပေါ့နော်။ဒါတွေဘယ်လိုပြန်ကူစားမလဲဆိုတာ။အဲ့ဒါကိုကျန်းမာရေးအရာတို့ကဒါတွေကိုဘယ်ပေါင်းဆောင်ကနေသုံးသပ်ပြီးရခါတော့ဝန်ကြီးဌာနကအကြံပြုနိုင်ဖို့အတွက်ဒီဖွဲ့စည်းထားတာပေါ့နော်။ဟုတ်ပါဘူ
း။နှစ်ပတ်တာတည်တန်းရှိပြီးဖြစ်တဲ့ဒီအကြံပေးအဖွဲ့ရဲ့ခံမှန်းသုံးသပ်ချက်တွေနဲ့ပတ်သက်ပြီးဒေါက်တာတန်းနိုင်စိုးကအခုလိုဆက်ပြောပါတယ်
။အဓိကတော့လူနာများလာရင် system ရဲ့ capacity ပေါ့။ဥပမာဆိုလူနာ1,000 လောက်ဖြစ်လာမယ်။ဒါမှမဟုတ်လူနာ 8,000-1,000 လောက်ဖြစ်လာမယ်ဆိုကျွန်တော်တို့က hospital bed တွေအဲ့လောက်ပေးနိုင်လား။ ICU bed တွေ 1,000 လောက်ကျွန်တော်တို့ဘယ်နေရာမှာရနိုင်မယ်ပေါ့နော်။ဒါမျိုးတွေရတယ်ဒါစဉ်းစားရမယ်ချက်တွေ။နောက်တစ်ခုကတော့ဒီလူနာများတဲ့အခါမှာလိုက်ရမယ်ဒီစိတ်ဝင်စားတွေအတွက်ကာကွယ်လို့။ဒါဆိုတော့တန်းလို့ပါအများများတာဟုတ်ဒီဆက်ပြောတဲ့ PPU ပါဆိုတဲ့လူနာတယောက်တက်ဖို့အများကြီးကုန်တယ်ပေါ့နော်။ဒီမှာကျန်တဲ့တန်းစီစားဆိုတဲ့ health system ပေါ်မှာလည်းသူကဒီ COVID case များရင်များဆိုတော့တက်ရောက်တာပေါ့နော်။
ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဒီယောဂါဘူကင်းဆင်လာသူဟာ89ဦးအထိရှိထားပါတယ်။အဲဒီလိုယောဂါပျောက်ကင်းသွားသူတွေရဲ့သွေးရည်ကြီးကိုအသုံးပြုပြီးကိုဗစ်လူနာတွေကိုစံသက်ကူးသပေးနိုင်မှုအတွက်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာတခွဲအတည်ပြုလူနာ182ဦးရှိခဲ့ပြီးအဲဒီထဲကသေဆုံးသူ6ဦးနဲ့ယောဂါဘူကင်းဆင်လာသူ89ဦးအထိရှိထားပြီးဖြစ်ပါတယ်။ကိုဗစ်ယောဂါတန်တရားနဲ့စောင့်ကြည့်လူနာတွေအပါအဝင်အသွာလာကန့်သတ်ခံရသူတွေနဲ့လူနာနဲ့အနီးကပ်ထိတွေ့ခဲ့သူတွေရဲ့တခွဲနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားချမ်းမာရေးတခွဲမှုဆိုင်ရာဌာနနဲ့စေတုတည်နာဦးစီးဌာနတို့မှစစ်ဆေးအတည်ပြုပေးနေတာပါ။မန္တလေးနဲ့မော်လမြိုင်ပြီးတော့တောင်ကြီးမြို့နဲ့လာရှိုးမြို့မှာရှိတဲ့ပြည်သူချမ်းမာရေးတခွဲခန်းတွေမှာလည်းတခွဲစစ်ဆေးနိုင်မှုအတွက်စီစဉ်နေတယ်လို့သိရပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။
မေလ15ရက်ကစပြီးညမထွက်ရအမိန့်နဲ့စီးပွားရေးလုပ်ငန်းကန့်သတ်ချက်တချို့ကိုဖြည့်လျှော့ပေးသွားမယ်လို့အစိုးရကကြေညာလိုက်တဲ့အကြောင်းတင်ဆက်ပေးပါပါကျွန်တော်ကတော့ဇော်ထက်ပါတိုင်းနယ်ပြည်နယ်အားလုံးမှာထုတ်ပြန်ထားတဲ့ည10နာရီကနေမနက်4နာရီမထွက်ရဆိုတဲ့ကြေညာချက်ကိုလာမယ့်မေလ15ရက်ကစလို့ည12နာရီကိုလျှော့ချလိုက်ကြောင်း COVID-19 ကာဝေးထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘုတ်ကော်မတီကကြေညာလိုက်ပါတယ်အသေးစိတ်ညွှန်ကြားချက်တွေကတော့ပြည်အောင်စုအစိုးရမကြခင်ထုတ်ပြန်နိုင်မှုရှိရလို့စကိုင်းတိုင်းလုံကြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးတန်ထွန်းအောင်ကပြောပါတယ
်ကျွန်တော်ပြောဦးကနိုင်ငံတကာကျွန်တော်တို့ဒီစကိုင်းရဆောက်ပြီးတော့နော်ညက74လို့နော်74အဲဒါလေးဖြစ်ချက်ပေါ့နော်ဆောက်စကိုင်းရလက်ထောက်ကပြီးပါတော့လက်ထောက်ကြောင့်မှပဲကျွန်တော်ဆင်းနေဟောပေါ်အတွင်းကြံကြက်တွေထွက်လာမယ်တဲ့
လူစုလူဝေးဖြစ်မဲ့ကာရာအိုကေရုပ်ရှင်ရုံ night club ဘီယာဆိုင်ဒါရီကိုစက်ပိတ်ထားမှဖြစ်ပြီးဟိုတယ်လုပ်ငန်းတွေစားတောက်ဆိုင်တွေကိုတော့ဖြည့်လျှော့ပေးသွားဖို့အစိုးရကစဉ်းစားနေပါတယ်ကန့်သတ်ချက်ဒီကြောင့်စီးပွားရေးလုပ်ငန်းတွေရေရှည်မရတည်နိုင်မှလည်းအစိုးရကအစိုးရနေပုံရပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးဌာနညွှန်ကြားချက်တွေကိုလိုက်နာရဲလုပ်ငန်းတချို့ကိုပြန်ဖွင့်ပေးသွားဖို့အစိုးရကပြင်ဆင်နေပါတယ်။မနှက်ပြန်သောအသေးစိတ်ညွှန်ကြားချက်တွေထွက်လာနိုင်တယ်လို့လှိုင်းသာယာရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပါတယ်။
မလာသေးဘူးမနေ့ကကျွန်တော်စောင့်ကြည့်ရမယ်5ရက်နဲ့ရွေးချယ်ချက်တွေဆက်လာတယ်နော်
မန္တလေးမှာတော့ဖျော်ဖြေလုပ်ငန်းတွေကလွယ်လို့အကျန်းတဲ့လုပ်ငန်းတွေအားလုံးပြန်လည်ပတ်တော့မှာပါအစိုးရညွှန်ကြားချက်နဲ့ပိတ်ထားရဲ့အဝေးပြေးရှင်လိုင်းတွေကလည်းကျန်းမာရေးညွှန်ကြားချက်တွေတိုင်းလိုက်နာထားရင်မေလ16ရက်ပြန်ပြီးဆွဲခွင့်ရဖို့ရှိပါတယ်အမေရိကန်အပါအဝင်နိုင်ငံတချို့မှာစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်လို့ရအောင်တာမင်ကတ်တချက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွင်ကဖြေလျှော့ပေးခဲ့ပေမဲ့ရောဂါကူးစက်တာနောက်တစ်ချိန်ပြန်တက်လာမှာကိုလည်းစိုးရိမ်မှုတွေရှိပါတယ်။မြန်မာပြည်တွင်းမှာတော့ COVID-19 ကာဝေးတားဆေးရေးအစိုးရရဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နိုင်ရင်ကူးစက်ရောဂါကာဝေးတားဆေးရေးဥပဒေအရထောင်ဒဏ်ငွေဒဏ်တွေကြားခံရမှာပါ။ရှာဇိုးမှုတွေမရှိအောင်ညမထွက်ရအမိန့်ကိုလည်းမေလအကုန်ထိတက်တန်းထပ်တူထားမယ်လို့ဆိုပါတယ်။ကျွန်တော်ဇောထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ပင်လယ်ပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းနဲ့ရေဝင်ဟာပုံမအားကောင်းလာပြီး24နာရီအတွင်းမှာမုန်တိုင်းငယ်အဆင့်ကိုရောက်ရှိနိုင်တယ်လို့ဒီလ16ရက်နေ့မှာတော့ဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိနိုင်တယ်ဆိုတဲ့နောက်ဆုံးရမိုးလေဝသသတိပေးချက်ကိုတင်ပြပါမယ်ကျွန်တော်မိုးစောပါလေပြင်းနဲ့ရေဝင်ဟာဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာတည်ရှိနေပြီးလာမယ့်စနေနေ့လောက်မှာဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိနိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ
်။နေ့ကတနင်္ဂနွေအချိန်တိုင်းလာရရင်ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာဖြစ်နေတဲ့လေပြင်းနဲ့ရေဝင်ပေါ့နော်။အရှေ့တောင်ပိုင်းမှာလည်းသူကဆက်ပြီးတော့တည်ရှိနေပါတယ်။ဒီဟာသူကတဖြည်းဖြည်းတော့အနောက်မြောက်ဘက်တွေကိုတော့ယူနေတယ်။အခုယူနေပြီးတော့မှသူကပုံမှန်အားကောင်းလာပြီးတော့နောက်24နာရီမှာတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာဝန်ထမ်းငယ်အစီအစဉ်ကိုရောက်ရှိနိုင်ပါတယ်။ပြီးတော့အနောက်48နာရီပေါ့နော်။နောက်48နာရီအတွင်းမှာတော့ကျွန်တော်တို့ဆိုင်ကလုန်းမုန်တိုင်းအစီအစဉ်ကိုရောက်ရှိနိုင်တဲ့နေရာမျိုးရှိပါတယ်
။မုန်တိုင်းငယ်အစီအစဉ်ရောက်ရှိချိန်အစပိုင်းမှာတော့အနောက်မြောက်ဘက်ကိုရွေ့ရှားပြီး18ရက်နေ့လောက်ကြာရင်မြောက်ဖက်ဒါမမို့အရှေ့မြောက်ဖက်ကိုဥတီရွေရှားနိုင်တာကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေဟာမုန်တိုင်းအန်ဒီရဲ့သတိထားမဲ့အခြေအနေရှိနေပါတယ်။မုန်တိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်ရောက်ခဲ့ရင်ကြောင့်ရခိုင်ကမ်းရိုးတန်းဒေသမှာမိုးသက်လေပြင်းတိုက်ခိုက်တာတွေဖြစ်နိုင်ကြောင်းလည်းဒေါက်တာကျော်မိုးဦးကခန့်မှန်းထားပါတယ်။
ကောင်းတော့ကျွန်တော်တို့ဒီမုန်တိုင်းကဒီအိန္ဒိယနဲ့ဒီဘင်္ဂလားဒေ့ရှ်ကိုဝင်သွားမယ်ဆိုရင်လည်းကျွန်တော်တို့ဒီရခိုင်ကမ်းရိုးတန်းမှာတော့အဲဒီရပိုင်းကြီးပေါ့နော်အဲဒီရပိုင်းကြီးမှာတော့ကျွန်တော်တို့နေပြင်းတိုက်တာတို့တော့ရှိသွားနိုင်တယ်။ဟောကြောင့်ဆိုတော့ဒီမုန်တိုင်းရဲ့အရှင်မြတ်မလို့ပေါ့နော်ဒီပြည်နယ်ကြီးမှာပြည်နယ်ကြီးမှာမိုးသက်နေပြင်းကြတာတို့ကတော့အများကြီးတော့ရှိသွားနိုင်ပါတယ်ဟုတ်ကဲ့
နိုင်ငံတကာမိုးလေဝသဌာနတွေအနေနဲ့လေပြင်းအားနဲ့ရဝင်းကနေမုန်တိုင်းအဖြစ်ပြောင်းလဲပြီးဥတီရွေရှားမဲ့နေရာကိုခံမှန်းတွစ်ချက်တာတွေဟာလောလောဆယ်အချိန်မှာကွဲလွဲတာတွေရှိနေကြောင်းလဲဒေါက်တာကျော်မိုးဦးကပြောပါတယ်။အိန္ဒိယနိုင်ငံမိုးလေဝသဌာနကတော့ဘင်္ဂလားပင်လယ်အော်အတွင်းကလေပြင်းအားနဲ့ရဝင်းဟာဒီသတင်းပတ်အကုန်မှာအင်အားပြင်းဆိုင်ကလုန်းမုန်တိုင်းအဖြစ်ကိုရောက်ရှိနိုင်ကြောင်းထုတ်ပြန်ထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့လေပြင်းနဲ့ရေဝင်ဟာဒီနှစ်မိုးကြိုကာလမှာဒုတိယအကြိမ်ဖြစ်ပေါ်တဲ့လေပြင်းနဲ့ရေဝင်ဖြစ်ပါတယ်။ဒီလဆန်းပိုင်းကလည်းတစ်ကြိမ်ဖြစ်ပေါ်ခဲ့ပေမဲ့မုန်တိုင်းအဖြစ်ကိုမျှော်ရှိပဲပြည့်ပြည့်သွားခဲ့ပါတယ်။ဒီနှစ်မိုးရသည်မှာတော့နောက်တောင်မုတ်တုံလေဟာမြန်မာနိုင်ငံတောင်ပိုင်းကိုဒီလ16ရက်နေ့ကနေ21ရက်နေ့မြို့ဝကျွန်းပေါ်ဒေသကို21ရက်နေ့ကနေ26ရက်နေ့မြမပြည်အလဲပိုင်းကိုတော့လက်ကုံရက်ပိုင်းလောက်မှာဝင်ရောက်နိုင်ကြောင်းနဲ့လေပြင်းအားနဲ့ရဝင်းအရှင်ကြောင်းလဲမြန်မာနိုင်ငံတဝမ်းမှာမိုးရရှိနိုင်ကြောင်းမူစလာဌာနကခန့်မှန်းချပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ရခိုင်မြောက်ပိုင်းမြေရုံမြို့နယ်ကစစ်ချောင်းစခန်းတချို့မှာရဲခါတည်ယူခွင့်တွေခက်ခဲတွေကြောင့်ရဲခါပြတ်နေတဲ့ရှင်တွေကိုပြောပြရှင်ပါတယ်ကျွန်တော်တက်နိုင်ပါအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့မြေပုံမြို့နယ်ဖက်မှာရှိတဲ့စစ်ချောင်းစခန်းတချို့မှာရဲခါတည်ယူခွင့်တွေပိတ်ပင်ထားတာကြောင့်စစ်နဲ့ရဲခါပြတ်လတ်မှုတွေနဲ့ကြုံတွေ့နေရတယ်လို့စစ်ချောင်းစခန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်လက်ရှိရှင်မှာတော့မြေပုံမြို့နယ်ကကန်ကြီးစစ်ချောင်းစခန်းမှာတော့စစ်နဲ့ရဲခါပြတ်လတ်နေတယ်လို့တခြားဒေသတွေကနေရဲခါတည်ယူခွင့်ပိတ်ပင်ထားတာ3လလောက်ရှိနေပြီလို့ကန်ကြီးစစ်ချောင်းစခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
ဟုတ်ကွာစားနေရတော့ကိုလုံးဝပြက်လက်မဲ့အချိန်မှာရှိနေကိုပြင်းရင်ကျွန်တော်နောက်တည်ခွင့်မရဘူးဗျဟိုဆိုးရတာတည်ခွင့်မပေးလို့ကျွန်တော်တည်ယူလို့လည်းမရဘူးဗျကိုယ်တိုင်သွားယူလို့လည်းကျွန်တော်တည်ဦးခဲ့ဗျအော်လမ်းတွေမှာကြာသူကမျိုးတွေမကြွားလိုက်ပါလေရှိတယ်ဗျအော်တက်မတော်တာတာကိုကိုဘေးနိုင်တဲ့ကြောင့်တော့မဟုတ်ဗျအော်တက်မတော်တာသူကဟိုဘယ်လိုမျိုးနောက်ဟိုဟိုဖွေးခြင်းနဲ့ဆက်နေ
နေထိုင်ကြပြီးစားနပ်ရိက္ခာတွေအပြင်မိုးရသည့်ရောက်တော့မှဖြစ်တာကြောင့်နေထိုင်ဖို့အတွက်နေအိမ်တွေလိုအပ်နေတယ်လို့လည်းကိုရွှေစိုးကပြောပါတယ်။ဒါအပြင်မြေပုံနဲ့အမျိုးနေကြကစစ်ဆောင်စခန်းမှာလည်းရိက္ခာပြတ်တောက်နေတာတွေကြောင့်စစ်ဆောင်တွေနေနဲ့ထမင်းကားမဲ့အနေထားကိုရောက်နေပြီလို့စင်ကြီးစစ်ဆောင်စခန်းတာဝန်ခံကိုတော်တဘာဝနဒီကမိန့်ပါတယ်
။ဒီကြတဲ့တလင်းမျိုးနေကနေစပြီးတော့ဒီရိက္ခာပြတ်တောက်မှုရှိနေတာပေါ့ဒီနေ့ရှိသည်ဟိုဒုက္ခတွေစာဝင်နေတဲ့ကတော့ဒီနေ့ဦးဇင်းတို့ဧကာဝေထားတာဒီ9ရက်စာပေါ့နော်မနဖန်ဆိုရပြည်ပြီဗျတက္ကသိုလ်ကျောင်းဦးဇင်းတို့ဆက်ပြီးတော့ဒီရိုက်ခါဆက်ပေးရအောင်ပြရအောင်မယ်ဆိုတဲ့ကကြတော့ဒီဦးဇင်းတို့မှာပေးစရာဆန်းလုံးဝရှိပါဘူးဆန်းလို့စိတ်ကလေးရောဆန်းဒုက္ခတွေအားလုံးကိုပေးဖို့နေရတာကတစ်ခါမှဒုက္ခတွေ400စာဖို့အတွက်လုံးစိတ်ကလေးကိုဆန်းမတွေ့ပါဘူးဗျလူရဲ့ဦးဇင်းတို့400နဲ့30ကျော်လောက်ရှိပြီဗျအဲ့တော့တပတ်ခါနေလို့သာသူတို့ဒီစာဝင့်နေတယ်ဒီဆိုင်ရိုက်ခါနဲ့တခြားအခြေခံပေါ့ဒီကစာနေရိုက်ခါနဲ့မကြဘူးဆိုတော့ငတ်ပြီးပြ
စင်ကြီးစစ်ချောင်းစခန်းဟာအစိုးရတည်ဝင်တိမပြူထားတဲ့စစ်ချောင်းစခန်းတစ်ခုမဟုတ်သလိုစင်ကြီးစစ်ချောင်းစခန်းကိုလာရောက်ကူညီကြတဲ့အဖွဲ့အစည်းအလုံးကိုလည်းတပ်ဆိုင်ရာအာဏာပိုင်တွေကတားမြစ်ထားတာလို့ကိုတော်တဘာဝနေဒီကမိန့်ပါတယ်
ဒါရခိုင်ရပ်ဘအဖွဲ့အစည်းတွေအလုံးတားခံရတယ်နောက်တစ်ခါဒီ ICRC တို့ဒီ WFA တို့ကလည်းဒီစင်ကြီးစစ်ချောင်းစခန်းကိုထောက်ပံ့ခွင့်ရှားဖို့တပြင်းစုရစုစာတင်တဲ့ကံမှာလေဒီစင်းချင်းစစ်ဆောင်စခန်းဟာစစ်ဆောင်နဲ့စုရဲ့နေရာမဟုတ်ဘူးဆိုတော့အကြောင်းပြချက်ပေးပြီးတော့ဒီနေ့ချင်းဒီကမ္ဘာတစ်ချင်းနေဖွင့်ဖြစ်တဲ့ ICRC နဲ့ဒီ UFA တို့လည်းဒီနေ့ချင်းတာမြင့်စားတယ်ဒီအကြောင်းကြောင့်ပဲဦးဇင်းတို့ဒီစင်းချင်းစစ်ဆောင်စခန်းဟာမကြခဏဆိုသလိုရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရတာပါ
မြေပုံမျိုးနေမှာရဲခါတည်ယူခွင့်တွေကိုတပ်မတော်ဖက်ကတပ်မြစ်တယ်လို့ဒေသခံတွေကပြောဆိုကြပါမယ်။တပ်မတော်ဖက်ကတော့တပ်မြစ်တာမျိုးမဟုတ်ဘဲလုံခြုံရေးရဆောင်ရွက်ရတာလို့တပ်မတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ
်။ငါရှိတော့ဒီရင်ရှိရဖြစ်ခဲ့တဲ့ဖြစ်စဉ်တွေရတော့သူကဒီစစ်ဆောင်စခန်းလို့ပြောပါမယ်။ဒါတွေကခုနအေးဖွဲ့စည်းတဲ့စီကိုဒီစီစီကိုရောက်ရောက်သွားတဲ့ဟာတွေကခုနအရှိမတာကတွေကအများကြီးဖြစ်နေတာဖြစ်တယ်ပြီးခုနအေးအဖွဲ့ဝင်တွေဒီကိုယ်တိုင်ကအဲခုနစစ်ဆောင်စခန်းတစ်ပတ်ဆိုပြီးတော့ရိက္ခာတွေတာထုတ်နေတာစတဲ့ခုနမျိုးလိုရှိနေတာပဲလေနော်။ဟောပါပြီအဲခုနပြောတဲ့တားမြစ်တာတွေဘာတွေကျွန်တော်တို့ကမရှိပါဘူးလို့ခုနလုံလုံရေးရဟိုလိုအပ်တဲ့လုံလုံရေးဆိုင်ရာဆောင်ရွက်ချက်တွေတော့ရှိကောင်းရှိမှာပေါ့နော်။
ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေကြသူတွေအတွက်အစိုးရကတရားဝင်ဖွင့်လှစ်ထားတဲ့စစ်ဆောင်စခန်းတွေရှိသလိုအစီအပြေတဲ့နေရာတွေမှာဖွင့်လှစ်ထားတဲ့စစ်ဆောင်စခန်းတွေလည်းအများပြားရှိနေပါတယ်။အစိုးရအနေနဲ့လည်းတရားဝင်ခွင့်ပြုထားတဲ့စစ်ဆောင်စခန်းတွေကိုစာနယ်ရဲခါထောက်ပံ့တာတွေရှိနေပြီးကုသဖော်နယ်ကိုဖွင့်လှစ်ထားတဲ့စစ်ဆောင်စခန်းတွေကိုတော့စာနယ်ရဲခါတစုံတရာထောက်ပံ့ပေးတာမျိုးမရှိပါဘူး။ရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့စီဖြစ်အစိုးရကတတ်မှတ်ကြေညာထားပြီးနောက်မှာရခိုင်မြောက်ပိုင်းတိုက်ပွဲတွေလည်းပုံမှန်ပြင်းထန်လာသလိုတိုက်ပွဲတွေကြောင့်နေရာဆွန့်ခွာသူတွေလည်းနေစဉ်နဲ့အများရှိနေတာပါ။ပြည်ကလေးရပိုင်းတွေမှာလည်းပလောင်ဝမြို့နယ်မှာရှိတဲ့စစ်ဆောင်တွေအတွက်စစ်နယ်ရဲခါတော်ရောက်ကူညီတဲ့ WHO ရင်တန်းပြစ်ခတ်ခံရတဲ့နောက်မှာအရာဖွဲ့ဖွေးစည်းတွေနေနဲ့လည်းစစ်ဆောင်စခန်းတွေကိုတော်ရောက်ကူညီပေးဖို့ခက်ခဲနေကြတာလည်းဖြစ်ပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပေးပို့ထားတာပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတွင်ပြည်ဝင်ဝင်ဗီဇ3ခုလုပ်နေတဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့ဂိုင်းကိုဖမ်းဆီးရမိတဲ့သတင်းပြောပြပေးပါမယ်။ကျမအေးမာပါ။ COVID-19 အရေးပေါ်ကာလထိုင်းနိုင်ငံတောင်ပိုင်းစုရထာနီခရိုင်မှာပြည်ဝင်ဝင်ဗီဇ3ခုတွေလုပ်နေတဲ့မြန်မာနိုင်ငံသားဂိုင်းဝင်တွေကိုဖမ်းဆီးမိခဲ့ကြအောင်ထိုင်းလွှင့်မှုကြီးကြပ်ရေးဘူရိုအရာရှိတွေကမေလ14ရက်နေ့မနက်ပိုင်းမှာထုတ်ပြန်ပြောဆိုလိုက်တာပါ။ထိုင်းနိုင်ငံအတွင်းနေထိုင်ဝင်ဗီဇ3ခုတွေနဲ့ပရင်တာတွေပုံနှိပ်စက်တွေနဲ့အတူအသက်35နှစ်အရွယ်မြန်မာနိုင်ငံသားမစ္စတာကျော်ခိုင်သူဆိုသူကိုဖမ်းဆီးလိုက်ကြောင်းသတင်းစာရှင်းလင်းခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းရက်ပေါင်း90ဆက်လက်နေထိုင်ခွင့်တက်တန်းတိုးတာတွေတုံးအတုတွေနဲ့ ဒီဝင်ဝင်ဗီဇာဆက်ရွက်စာတမ်းအတူတွေကိုကိုင်းဆောင်ထားကြတယ်မြန်မာနိုင်ငံသားတုံးဦးကိုဖမ်းဆီးရကနေသူတို့တွေကိုဗီဇာတုံးအတူလုပ်ပေးနေသူမြန်မာနိုင်ငံသားကြောက်ခိုင်းသူဆိုသူကိုဖမ်းဆီးခဲ့တာဆိုပြီးထိုင်လာဝကတွေကဆိုပါတယ်မြန်မာအလုပ်သမားတွေကြားမှာလည်းအခုလိုမျိုးအတူလုပ်ပေးနေတယ်ဆိုတာကိုမသိတာကြောင့်ရက်60နေထိုင်ခွင့်တတန်းတိုးရမှာအခုလိုအတူတွေနဲ့ရင်းဆိုင်ကြုံတွေ့နေ
ညာဖုံးဆက်တယ်ဒါပေမဲ့အဲ့ဒီလုံသမားတွေတော်တော်များများဆူလက်တာနေမှာဒီလုံသမားမှာမဟုတ်93နဲ့တူထီးတယ်ဒီကအတူတူထီးတယ်ဒါပေမဲ့စလိတ်တွေဖမ်းသွားတဲ့ခါကျရင်အဲ့ဒီလူပဲပမာပြည်ပြန်ပို့တယ်အခုဒီဆိုင်မှာရှိတဲ့မြန်မာပြည်သားတော်မများပွဲသားတွေကတော့ခံရတာကြီးပဲဒီတက်တနာကြီးမငြိမ်းပါဘူးဗျာအမှန်ဆိုရင်တော့ဒီလိုတတ်ဖို့အတူတူမိပြီဆိုငြိမ်းသွားရမှာလေမငြိမ်းဘူးဗျာ2012လောက်တည်းကဒီသာသူကိစ္စအခုချိန်ကြီးမငြိမ်းသေးဘူးဒီပမာပြည်သားတော်ဖမ်းလိုက်လို့ရှိရင်ပမာလူမျိုးအချင်းချင်းကတော့အဲ့ဒီလူနဲ့လှုပ်ထားတဲ့လူတွေအကုန်လုံးကသူတတိထားမိသွားတာပေါ့ဒီလိုဌာနဆိုင်ရာတွေမသွားတော့ဘူးတိတ်တိတ်ပြန်သွားမယ်တက်တနာတွေအများကြီးတက်လာတာပေါ့ไก่ซองตัวเจ้าตัวอหมูอ่ะยินซวยกันล่ะตะบัวมองผิวโซได้หลูอ่ะทันไล่ลูกจนตัวฐานะเซียนเอาจนมาตูเนี่ยหลุดท่าบาดิอตุสิลาลูกตั้วพี่อสิซี้กันโบตั้วก็ไม่เหลืออูสิตาเนี่ยจนอิงโซได้ဝင်อ่ะดิอะติตัวดีท้ายนั่นกันล่ะอตุกิจาอ่ะจนตัวปัตตนาดิอันยายีอันยายีโหผีชินโนไม่อยากอูนอกจากแต่ปัตตนาดิอันยายีตัดลาနိုင်เนี่ยเพราะฉะนั้นตะอูเดียวเนี่ยหลุดท่าก็ไม่ขึ้นနိုင်อูดีกองเนี่ยยาเนี่ยฉีบีหลุดท่าได้ตัวนอกหลุดมาดีนี่เนี่ยแหละตูเนี่ยหลุดท่าได้ดูดิมันรู้ชื่อလည်းအခုနဲ့ဆက်စည်းပြီးတော့မှမတိကျရင်ကိုယ်နိုင်ငံကိုပြန်မှာကျွန်တော်အဲ့ဒါလေးပြောချင်တယ်တက်တနာတော့အများကြီးတက်လာနိုင်တယ
်ဒီလိုတုပလုပ်သူတွေဟာထိုင်းနိုင်ငံသားတွေနဲ့ပူပေါင်းပြီးလှုပ်ဆောင်ကြတာများတယ်လို့လည်းဥပိုင်ကြီးကဆိုပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာလူသမားတွေပွဲစားတွေကနေတဆင့်နေထိုင်ခွင့်သက်တမ်းတိုးရမှာအခုလိုမျိုးအကျုတွေနဲ့ကြုံရမှာကိုစိုးရိမ်စရာတွေဖြစ်လာပါတယ်ဒါကိုမသိနားမလည်ပဲကန်ဆောင်ထားကြတဲ့မြန်မာလူသမားတွေအနေနဲ့ဗီဇာတုံးအတုနဲ့နိုင်ငံကူးစာအုပ်ကန်ဆောင်ထားမှုတွေနဲ့တရားစွဲခံရနိုင်တယ်ဆိုပြီးလူသမားရေးလှုပ်ရှားသူတွေကသတိပေးပါတယ်ဒီလိုအတုကန်ဆောင်သူတွေအနေနဲ့ပြည်ထောင်တနည်းနဲ့အထက်ကြားခံရမှာဖြစ်တယ်လို့ဆိုင်ရက်ဆန်တဲ့အတုပပြုလုပ်တဲ့သူတွေကိုတော့ဥပဒေပုံမှန်269ရာထောင်နဲ့တနည်းကနေ10နှစ်ထိချမှတ်နိုင်တယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုထားပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
COVID-19 ကူးစက်ပြန့်နှံ့မှုကြောင့်ချမှတ်ထားရတဲ့ကန့်သက်ချက်တွေကိုထိုင်းနိုင်ငံမှာပြန်လည်ရုပ်သိမ်းပေးခဲ့ပြီးတဲ့နောက်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတားဆီးနိုင်ရေးအတွက်အငှားယင်တွေအတွင်မှာအကာအရန်တွေကိုထိုင်းလေတပ်ကစာနမူနာအဖြစ်တက်ဆင်ပေးနေတဲ့အကြောင်း AFP သတင်းဆောင်ပါကိုတင်ပြပေးပါမယ်။ကျမသင်္ကီထိုက်ပါ။ထိုင်းစီးပွားရေးလုပ်ငန်းတွေပြန်လည်လဲပတ်လာတာနဲ့အတူနိုင်ငံတွင်းမှာအသုံးများတဲ့အငှားကတက္ကစီတွေအသုံးပြုမဲ့သူတွေနဲ့ရင်မောင်းတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြေရော့ပါအောင်လေတက်ကကူညီဆောင်ရွက်ပေးနေတာပါဒေတာရင်းဈေးတွေကနေအလွယ်တကူဝယ်ယူရရှိနိုင်တဲ့ပစ္စည်းတွေနဲ့လေကိုစစ်ထုတ်တဲ့ဖီလ်တာတွေသုံးပြီးတက္ကစီကားအတွင်းအကအရန်ကိုထိုင်းလေတက်ရဲ့လေယာဉ်အတက်ပညာဆိုင်ရာဌာနကစံပြအဖြစ်6ခုထုတ်လုပ်တာပါဘလို့ပုံစံထုတ်လုပ်ထားတယ်ဆိုတာကိုဌာနရဲ့ဒုတိယညွှန်ကြားရေးမှူးဖရာတီလိုဟီစရီကရှင်းပြပါတယ်
ใช้แผ่นโพลีคาร์บอเนตพวกพัดลม
อากาศพลาสติกปั้นเนี่ยลุกท่าได้บาดิลีโกสิดไปเดฟิลเตอร์တွေก็တော့နှစ်ဖက်စလုံးကလီကိုစစ်ထုတ်ပေးတာပါဒီပစ္စည်းတွေအလုံးကဈေးမှာလွယ်လွယ်ရနိုင်ပါတယ်လို့ပြောသွားတာပါလီယင်တွေမှာလီယင်မောင်းသူနဲ့ခီးတဲ့ကြားတီးတံကန့်ထားတဲ့စနစ်ကိုအခြေခံပြီးတက္ကစီတွေအတွက်ထုတ်လုပ်ထားတဲ့ပလတ်စတစ်အကာပြားကတော့ဒေါ်လာ90ထိုင်းဘတ်ငွေနဲ့ဆို3000လောက်ပဲကျတဲ့မှာတယ်။အငှားရင်မောင်းစွန်ထရာခရပ်မုံဘူးကအခုလိုပြောပါတယ်
။เป็นตัวกรองอากาศนะเพื่อป้องกัน
ဒီအကာကကိုဗစ် -19 မဝင်နိုင်အောင်တားဆီးပေးပါတယ်။ခီးတဲ့ဈေးကလေကိုလည်းစစ်ထုတ်ပေးပါတယ်။ခီးတဲ့အသက်ရှူတဲ့အခါမှာဖီလ်တာနှစ်ထပ်နဲ့လေကိုစစ်ထုတ်တန့်စင်ပေးတာပါလို့ပြောသွားတာပါ။တက္ကစီရဲ့ရှေ့ခန်းနဲ့နောက်ခန်းကိုပိုင်းခြားထားတဲ့ပလတ်စတစ်အကာပြားရဲ့နှစ်ဖက်စလုံးမှာလေကိုစစ်ထုတ်တဲ့ဖီလ်တာတွေတက်စင်ထားတာပါ။ဒါကြောင့်ကားရှိကန်းနဲ့နောက်ခန်းမှာထိုင်ကြမဲ့ရင်မောင်းတဲ့ခီးတွေကြောင့်ကိုဗစ် -19 ကူးစက်မှုကိုကာကွယ်ပေးထားနိုင်မှာဖြစ်ပါတယ်။ကားငှားကုမ္ပဏီ၅ခုကိုလေတက်ကအခမဲ့တက်ဆင်ပေးတာဖြစ်ပြီးဒီကုမ္ပဏီတွေဘက်ကကားတွေတိုင်းမှာအလားတူလှုပ်ဆောင်ပေးဖို့ဥဆောင်ဥရွက်ပြုဆောင်ရွက်တာလည်းဖြစ်ပါတယ်။ ထိုင်းနိုင်ငံမှာ COVID-19 ကူးစက်ခံအတည်ပြုထားသူ 3,000 ကျော်ရှိပြီး 60 နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်ရှင
်ဗီယိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
အခုတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာအိမ်အောင်စု6စုရှိရင်တစုကဘိန်းဆိုင်ကြပါတယ်။ဘိန်းကိုကြီးတသက်ဆိုင်ပြိုးတဲ့အိမ်အောင်စုတော့မရှိသလောက်ရှားပါပါတယ်။စီးပွားရေးလိုအပ်ချက်အရဆင်းရဲတောင်သူတွေဘိန်းဆိုင်တာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်။
မြန်မာနိုင်ငံမှာဘေးအများဆုံးထွက်တဲ့နေရာဟာရှမ်းပြည်နယ်ဖြစ်ပါတယ်။တရုတ်အစိုးရဖိအားပေးမှုကြောင့်နေဆက်ဒေသဖြစ်တဲ့ကိုကဝနဲ့မိုင်းလားဟာဘိမဲ့ဒေသဖြစ်သွားပြီးမြန်ကျန်ဒေသတွေဟာအနည်းနဲ့အများဘိမ့်ဆိုင်ကြပါတယ်။စီးပွားရေးလိုအပ်ချက်အရာဆင်းရဲသားတောင်သူတွေဘိမ့်ဆိုင်ကြတာဖြစ်ပါတယ်။ကုလသမဂ္ဂမွေးရဆင်းနဲ့ရာဇဝတ်မှုတိုက်ဖျက်ရေး UNODC ကရှမ်းပြည်နယ်ကကျေးရွာ600နီးပါးကို2018ကစစ်တမ်းကောက်ယူတဲ့အခါမှာလေးပုံတစ်ပုံလောက်မှာဘိန်းဆိုင်ပြိုတာတွေ့ရတယ်လို့ဆိုပါတယ်။ရွာသားဥွေတဝက်လောက်ဘိန်းဆိုင်ကြတာဖြစ်ပါလေ။ဒါကြောင့်ရှမ်းပြည်နယ်မှာအိမ်တော်စု6စုရှိရင်တစုကဘိန်းဆိုင်တဲ့သဘောဖြစ်နေပါတယ်။နေဆက်ဒေသတွေဖြစ်တဲ့ကိုကမိုင်းလာနဲ့ဝဒေသမှာဘိန်းဆိုင်ပြိုမှုကြီးရှင်းပါလေ။ဒါပေမဲ့သူတို့နဲ့ဆက်ဆက်နေတဲ့ရှမ်းပြည်နယ်အစီပိုင်းမှာကျေးရွာ34ရာခိုင်နှုန်းဘိန်းဆိုင်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာကျေးရွာ30ရာခိုင်နှုန်းမြောက်ပိုင်းမှာ900ရာခိုင်နှုန်းဘိန်းဆိုင်ပြူကြပါတယ်ကျေးရွာအလုံးကိုခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ရွာက22ရာခိုင်နှုန်းမဆိုင်တဲ့ရွာက88ရာခိုင်နှုန်းရှိပါတယ်ဘိန်းကိုကြီးတက်တက်ဆိုင်ပြူတဲ့အိမ်တော်စုကတော့မရှိသလောက်ရှားပါတယ်လို့ဆိုပါတယ
်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကအိမ်တော်စုတွေဟာသူတို့ရဲ့ဆိုင်ခင်း40ရာခိုင်နှုန်းနီးပါးမှာဘိန်းဆိုင်ပြူကြပါတယ်မြောက်ပိုင်းမှာတော့ဆိုင်ခင်းရဲ့80ရာခိုင်နှုန်းဟာဘိန်းကင်းနေဖြစ်ပါတယ်ရှမ်းပြည်နယ်မှာဘိန်းတေအကစိုက်ပျိုးဈေးဟာဒေါ်လာ140လို့သိရပါတယ်။အဲ့ဒီအထဲမှာတဝက်လောက်ကပေါင်းတင်ကနဲ့ဘိန်းသီးကိုဓာတ်နဲ့ချစ်ခအတွက်ပေးရတဲ့ကုန်ကြမ်းဈေးဖြစ်ပါတယ်။ဘိန်းစိမ့်တကီလိုရဲ့ပြန့်မြဈေးနှုန်းဟာဒေါ်လာ140နီးပါးဖြစ်တဲ့အတွက်စိုက်ပျိုးသူဟာတွက်ချေခဲ့ပါတယ်။ရှမ်းပြည်နယ်ရဲ့ကြေးလက်ဒေသပြည်ထနာဟာဘိန်းနဲ့မပတ်သက်တဲ့အလို့အကံရှားပါမှုဖြစ်ပါတယ်။အခြားအလို့အကံမရှိတာဟာဘိန်းဆိုင်ရတဲ့အကြောင်းရင်းတစ်ခုဖြစ်လာပါတယ်။အချားလုတ်ကန်ရှိတဲ့အရက်ဒေသမှာဘိမဆိုင်သူတွေများပြားလာတာတွေ့ရပါတယ
်။ဘိမဆိုင်တဲ့အိမ်တော်စုဟာဝင်ငွေလျော့သွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဘိမဆိုင်တဲ့အတွက်ဝင်ငွေ26ရာခိုင်နှုန်းလျော့နေသွားပြီးအရှေ့ပိုင်းမှာ80ရာခိုင်နှုန်းတောင်ပိုင်းမှာ50ရာခိုင်နှုန်းဝင်ငွေကျဆင်းသွားတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ဘိမဆိုင်တဲ့ကျေးရွာ20ရာခိုင်နှုန်းလောက်သာကားလမ်းနဲ့ဆက်သွယ်နိုင်ပါတယ်။အများစုဟာဝေးလံကြောင်ကြားမှာရှိပါတယ်။လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့နေရာတွေမှာဘိန်းဆိုင်ပြိုးကြတာများပါလေ။ဝေးလံတဲ့ဒေသမှာနေထိုင်သူဟာလူနေမှုအဆင်အတန်းမြင့်တင်မှုအခွင့်အလမ်းနည်းပါးတာမှုဆင်းရဲတွင်းကမထွက်နိုင်ပဲဖြစ်နေပါလေ။ဆိုင်ပြိုးရေးလုပ်သူတွေဟာသူတို့ထုတ်လုပ်တဲ့နေရာထွက်ကုန်ကိုရောင်းချနိုင်ဖို့လိုအပ်ပါလေ။ဒီနေရာမှာဘိန်းမဆိုင်တဲ့ကြေးရွာဟာဘိန်းဆိုင်တွေ့ကြေးရွာတဲ့အများကြီးသားနေပါလေ
။လေသမားအဖွဲ့အစည်းတွေရှိတဲ့ကြေးရွာတွေဟာနေရာထွက်ပစ္စည်းရောင်းချရမှာဈေးကောင်းပို့ရပြီးအဆင်ပြေတာတွေ့ရပါတယ်စစ်တမ်းကောက်ယူတဲ့ကြေးရွာတွေရဲ့လေယာထုတ်လုပ်မှုကိုလေ့လာတဲ့အခါဆန်စပါးစိုက်ပျိုးသူ92ရာခိုင်နှုန်းပြောင်းစိုက်ပျိုးသူ86ရာခိုင်နှုန်းပဲစိုက်ပျိုးသူ26ရာခိုင်နှုန်းနဲ့ဘိန်းစိုက်ပျိုးသူ22ရာခိုင်နှုန်းရှိပါတယ်ဘိန်းစိုက်ပျိုးသူအများစုဟာတောင်ကုန်းဒေသမှာနေထိုင်သူတွေဖြစ်ပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကတောင်သူ80ရာခိုင်နှုန်းဟာဘိန်းကို5ဧကတာအများဆုံးစိုက်ပျိုးကြပါတယ်မြောက်ပိုင်းဘိန်းကင်းကတော့ငါးဧကတဲ့ပုံများတယ်လို့ဆိုပါတယ်ဘိန်းမဆိုင်တဲ့ရွာဟာဘိန်းဆိုင်တဲ့ရွာထက်ပုံကြီးချမ်းသာတာတွေ့ရတယ်လို့ဆိုပါတယ်ဘိန်းဆိုင်တဲ့ရွာမှာဒ ဒုက္ခနေပါတာကိုလည်းစစ်တမ်းမှာဖော်ပြပါတယ
်။2016နဲ့2017အကြာဘိန်းစိန်းစိန်း50ရာခိုင်နှုန်းဒီပါကျဆင်းသွားတာဟာလည်းဘိန်းဆိုင်ပြိုးမှုလျော့နေလာပြီးအခြားသီးနှံကိုပုံမိုးဆိုင်ပြိုးလာတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ကြေးရွာတွေဟာမဆိုင်တဲ့ကြေးရွာတွေလောက်ဖွံ့ဖြိုးတိုးတက်မှုမရှိတာတွေ့ရပါတယ်။ရှမ်းပြည်နယ်အခြေပိုင်းမှာဘိန်းဆိုင်တဲ့ကြေးရွာအများဆုံးရှိပြီးကွန်ဆယ်ရခိုင်နှုန်းလောက်ဘိန်းဆိုင်ကြပါတယ်။တောင်ပိုင်းမှာ30ရခိုင်နှုန်းဘိန်းဆိုင်ပြီးမြောက်ပိုင်းမှာဘိန်းဆိုင်ကြီးရွာ40ရခိုင်နှုန်းရှိပါတယ်။ဘိန်းဆိုင်တဲ့ကြီးရွာအားလုံးဆက်သွယ်ရခက်ခဲတဲ့ဝေးလံဒေသမှာရှိကြပါတယ်။အစိုးရအာဏာပိုင်တွေရောက်ဖို့ခက်ခဲတဲ့တောင်ပေါ်ဒေသကိုရွေးပြီးဘိန်းဆိုင်ပြိုးတာလည်းဖြစ်နိုင်ပါတယ်။အာဏာပိုင်နဲ့ဝေးလီလီဖြစ်စည်းခံရမယ့်အန္တရာယ်နည်းလီလီဖြစ်ပုံရပါတယ်။အစိုးရလက်အောက်ကနေမြေမှာဘိန်းမဆိုင်တဲ့ကြေးရွာအများဆုံးရှိကြပါတယ်။ဒါကြောင့်လုံခြုံရေးအုပ်ချုပ်ရေးဘက်ကကြည့်ရင်ဘိန်းမဆိုင်တဲ့ကြေးရွာတွေကပိုပြီးအကျိုးခံစားရဖို့ရှိပါတယ်။လုံခြုံမှုရှိမှသာတိုးတက်ဖွံ့ဖြိုးနိုင်ပါလိမ့်မယ်။ရိခာပြက်လက်တာမျိုးမရှိပေမဲ့ရိခာဖူလိုအောင်ဘိန်းဆိုင်ပြိုးနေရတာထင်ရှားပါတယ်။ဘိန်းအစာမထိုးမီဘိန်းဆိုင်ပြိုးမှုကိုပိတ်ပင်တာဟာရိခာဖူလိုမှုကင်းမဲ့အောင်လုပ်တယ်လို့ဖြစ်နေကြောင်းကုလသမဂ္ဂမိုးရစေစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါကာလပိတ်ပင်မှုပြန်ဖွင့်လာခြင်းကာကွယ်ရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာအိမ်ပြင်စိတ်မထွက်ခဲ့တဲ့ကာလကြောင့်ဒီရောဂါပိုးထွက်တာစနေလာပြီမဲ့အခုလုပ်ငန်းတွေပြန်စဖွင့်လာချိန်မှာကူးစက်မှုပြန်များလာမှာကိုစိုးရိမ်နေရသေးတယ်လို့ကျန်းမာရေးရာရှိတွေကသတိပေးနေပါတယ်အခုလိုပြန်ဖွင့်လာခြင်းလူတွေပြန်စုလာနိုင်ခြင်းမှာဒီကူးစက်မှုတွေတဟုန်တိုးထောင်မတက်တော့အောင်လက်ရှိကာကွယ်ရေးတွေကိုဘယ်လိုလှုပ်ဆောင်ဖို့ကြိုးပမ်းထားသင့်ပါလဲဒီကူးစက်မှုတွေကိုဂိုင်းထွေနေရတဲ့အရေးပေါ်ထူထူတဲ့ရေကုန်ဆေးရုံကြီးရေးပေါ်ဌာနကပါမောက္ခဌာနမှူးဒေါက်တာမမိုးဦးကိုကျွန်တော်ဝင်းမင်းကမင်းမြန်ထားပါလဲโอเคရေးပေါ်ထူထူဆေးရုံကြီးပါမောက္ခဒေါက်တာမမိုးဦးခင်ဗျာဒီ COVID-19 ရောဂါမြန်မာနိုင်ငံမှာစတွေ့ပြီးအခု2လနီးပါးအထိမှာပေါ့နော်ကူးစက်မှုကတဟုန်တိုးမတက်ပဲနဲ့ပြီးခဲ့တဲ့လကုန်ဘက်ကနေစပြီးနေ့စဉ်ပြင်းပြခြင်းအဖြစ်တဖြည်းဖြည်းကျလာတာအပြင်လူနာ40ရာခိုင်နှုန်းကလည်းပြန်ကောင်းလာတာမို့နိုင်ငံထဲဒီအရင်းမြစ်ခက်ခဲကြောင့်အုံလိုက်ကျလိုက်မစစ်နိုင်တာကလွဲလို့လက်ရှိစစ်ထားသမျှ1000ကျော်မှာပေါ့နော်ကူးစက်မှုကိုတစုံတရာထိန်းထားနိုင်မှုရပါတယ်ဆရာဒါပေမဲ့အခုလူနာတွေထဲမှာပဲ60ရာခိုင်နှုန်းနီးပါးကရောဂါလက္ခဏာမပြပဲကူးစက်နိုင်သူတွေဖြစ်နေတာမို့အခုလိုအုံနဲ့ကျင်းနဲ့မစစ်နိုင်ခင်မှာလက်တလုံးကူးစက်ခံရသူတွေနည်းနေတာလည်းဖြစ်နိုင်တာအတွက်အရင်အိမ်မှာပဲအဓိကနေတဲ့ကာလကနေအခုအလုပ်တွေပြန်ဖွင့်ဖို့ဖြစ်တဲ့အနေထားမှာလက်ရှိကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုရှော့မပစ်ဖဲနဲ့ဆက်လုပ်ကြဖို့ကျန်းမာရေးဝန်ကြီးကိုရင်ကလည်းသတိပေးထားပါတယ်ဆရာ။အဲ့ဒီတော့လုံသားတွေထူထပ်တဲ့စက်ရုံတွေနဲ့လူနေထူထပ်တဲ့မြို့ကြီးတွေမှာဘာတွေအခုကြိုပြင်သင့်ပြီလဲဆရာ
။ COVID ကထိန်းချုပ်မှုတွေကိုလော့ကဒေါင်းချတာတို့တားဆီးထားတာတို့အချိန်ဘယ်လောက်ထိကြာမလဲဆိုတဲ့ကိစ္စကိုနိုင်ငံတိုင်းကလည်းစိုးရိမ်နေတာနော်။အဲ့လိုအခြေအနေမျိုးမှာ stay home practice လုပ်ခဲ့တဲ့ကျွန်တော်တို့ရဲ့ပြီးခဲ့တဲ့ April 19ရက်နေ့ထိကာလအတွင်းရှိနေတဲ့အချိန်မျိုးမှာကိုယ်ဆက်မှုတရှိတို့မတိုးတက်လာခြင်းအကြောင်းရင်းဒီလူစုလူဝေးတွေပြုလုပ်ထားရဲ့ဒီဦးနဲ့ဒုနဲ့ထိတွေ့ဆက်ဆံတဲ့ကိစ္စတွေနည်းနေတဲ့အခြေအနေမျိုးတွေအများကြီးအထောက်အပံ့ပေးတယ်ဒါမှမဟုတ်ဒီလိုကာလမျိုးကြီးရှိတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးနဲ့ဒီလူလူတွေနဲ့ပတ်ဆိုင်တဲ့လုပ်ငန်းတွေကိုရပ်တန့်ပြီးတော့အချိန်ကြာကြီးလည်းနေလို့မရတော့ပြန်ဖွင့်ပေးဖို့အစိုးရအနေနဲ့လည်းပဲ2015ရဲ့နောက်ပိုင်းမှာပြန်လည်ဖြေလျှော့ပြီးတော့ပြန်ဖွင့်ဖို့တည်း opening ပြန်လုပ်ဖို့စီစဉ်နေတယ်ဆိုတာကိုသိရတော့အဲ့အရာအားလုံးပြီးသွားပြီဆိုပြီးတော့တန်းဖြုတ်တဲ့ဘောမဟုတ်ဘူးဆိုတာကိုတားလေသိချင်တယ်။ဘာကြောင့်လဲဆိုတော့ reopening ပြန်လုပ်တဲ့အချိန်မှာ case တွေဟာပုံမှန်အမေရိကလိုလိုတောင်ကိုရီးယားလိုလိုဒီလိုဒီမှာလည်းပဲနည်းနည်းများတော့ပြန်တိုးလာတိုးလာပေမဲ့အဖြစ်လို့တဟုန်တိုးပြန်မတိုးလဲဆိုတော့သူတို့မှာဒီ reopening ပြန်လုပ်တဲ့အချိန်မှာကြိုတင်ပြင်ဆင်ပြီးမှသူတို့လုပ်ခဲ့တဲ့အတွက်ကြောင့်ဒီလိုကျွန်တော်တို့ကမြင်တယ်။
ဟုတ်ကဲ့အဲ့တော့ဘာတွေအဓိကကြိုပြင်ထားတယ်လဲ
။ဆက်ရုံလုပ်ရုံတွေပြန်ဖွင့်မယ်၊ဂျုံတွေပြန်ဖွင့်မယ်ဒီလိုအခြေအနေမျိုးရောက်တဲ့အခါမှာလည်းပဲဒီ COVID ကိုကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့social distancing တို့ mask တတ်တာတို့လက်ဆေးတဲ့ကိစ္စတို့ပါလို့ဒီအမျိုးတွေကရက်လိုက်ပြီးတော့ငိုပုံစံတိုင်းပြန်နေရမယ်လို့မဆိုဘူး။ဒါကြောင့်မလို့ဆက်ရုံလုပ်ရုံနဲ့စီမင်းစည်းကမ်းတွေတော့ထုတ်ပြန်လာရှိတယ်။ဒါတွေကိုသေချာလိုက်နာဖို့တော့လိုတာပေါ့နော်။နောက်နေ့စဉ်ဒီ supermarket တွေ store ဆိုင်တွေဈေးတွေနောက်စားတောက်ဆိုင်တွေနပိတ်ဆိုင်တွေဒီလိုနေရာမျိုးတွေမှာလည်းလူတွေကပြန်ပြီးတော့များလာနိုင်တယ်။ဒါအပြင်ကယ်ယူပို့ဆောင်ရေးနဲ့ပတ်သက်လို့ bus တွေရထားတွေဥမာလေယာဉ်တွေလည်းပြန်ထွက်မယ်ထားပါတော့ဒီလိုအခြေအနေမျိုးတွေမှာလည်းပဲခုနပြောခဲ့တဲ့ covid နဲ့ပတ်သက်တဲ့လိုက်နာရမ ယ်စီကံချက်တွေကတော့ဆက်ပြီးတော့လိုက်နိုင်ရမယ်အခြေအနေတွေအတွက်ချိုးတင်ပြင်ဆင်ထားဖို့လိုတာပေါ့နော်လူတွေများလာမယ့်အခြေအနေမှာဘတ်ဆိုရင်လည်းပဲခုံတွေကိုငိုတော့50 55ယောက်ဆက်နေမယ်အခု20ပဲစီခိုင်းတာ15ယောက်ပဲစီခိုင်းတာမျိုးတစ်ပေါ်မျိုးသတ်မှတ်ထားတဲ့စီကံတွေကိုမလိုက်နိုင်ပါဘူးလို့ဆိုရင်နောက်မရှိမဖြစ်နိုင်ငံတော်ရဲ့စီးပွားရေးအုပ်ချုပ်ရေးဒီလူတွေရဲ့ affairs တွေနဲ့ပတ်သက်တဲ့ကိစ္စတွေမရှိမဖြစ်လိုတဲ့ကိစ္စတွေကိုပြန်ပြီးတော့ဖွင့်ပေးတယ်ဆိုပေမဲ့မလိုအပ်တဲ့ social gathering တွေကိုတော့တင်းတင်းတန်တန်တားမြစ်ထားအောင်မယ့်အခြေအနေမှာဒါတွေအတွက်စီကံချက်တွေနဲ့အသင့်ပြင်ပြီးသားလူ့အရေးအေးအေးယူမှုတွေပြုလုပ်ဖို့အတွက်စီမင်းစီကံတွေချပီးသားတွေဖြစ်နေတဲ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကပြောတဲ့ထဲမှာဒီစက်ရုံအလုပ်ရုံတွေနဲ့ဘတ်စကားတွေဒီယထားတွေရှုံးတွေဒီနေရာတွေမှာစီကံသတ်မှတ်ချက်တွေတစုံတရာတော့ထွက်ထားတာကိုတွေ့ရပါတယ်ဆရာဆရာလေးကဆိုရင်တာကမလိုက်နာမှာကိုဆိုရင်တာပေါ့နော်အဲ့ဒီခါကျတော့လိုက်နာနိုင်ဖို့
ဥပမာစက်ရုံတီယုံဆိုရင်စက်ရုံနဲ့ရှိနေတဲ့လူသားတွေယာရုစစ်စစ်ရှိတဲ့လူတွေအကုန်လုံးကျုံးမှဆိုရင်လည်းဖြစ်ဖြစ်အကြီးရဲ့အောက်မှာနောက်ထပ်ငယ်အောက်မှာနောက်ထပ်ခေါင်းဆောင်တွေအကုန်လုံးကိုဗစ်နဲ့ပတ်သက်တဲ့လိုက်နာတင်တော့ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာသလားမလိုက်နာသလားဆိုတဲ့ကိစ္စကိုစောင့်ကြည့်ပြီးတော့ပြုပြင်ပေးမဲ့လူကြံပေးမဲ့လူတကယ်လို့မလိုက်နာတဲ့အခါမှာလိုက်နာဖို့စိုက်တွန်းမဲ့လူအမိန်ပေးမဲ့လူဒီလိုသဘောမျိုးနဲ့အစစ်စစ်ဒီကြတာဝန်ပေးအပ်တဲ့ကြီးကျက်တဲ့လူတွေကိုခန့်ထားပြီးတော့ကိုဖဲသွားဖို့လိုအပ်တယ်။ဘာလို့ဆိုရင်အဲ့လိုမလိုက်နာခဲ့လို့ပိုးပြန်တွေ့တဲ့လူအုပ်စုတခါပြန်ပြီးတော့ပေါ်လာခဲ့မယ်ဆိုတော်တော်ခက်ခဲတွေ့လိမ့်မယ်။အဲ့ဒီအချိန်မှာ contact တွေပါတီဆိုတာလည်းစိတ်ယုံတည်ုံလုံးဝဝန်တန်းနေအကုန်လုံးဖြစ်နေနိုင်တယ်။
ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီဖွင့်လာနိုင်တဲ့ဆရာကကပြောတဲ့ထဲမှာတော့တချို့ဒီစားတောက်ဆိုင်တွေပါတော့အဲ့ဒီအတွက်ကောဆရာကြီးဘယ်လိုအကြံပေးကြလဲ
။ဒါတွေကိုပြန်ပုတ်ပွင့်ခြင်းမှာပြန်စုသွားနိုင်တယ်။ဥပမာစားတောက်ဆိုင်တို့လည်းပဲဤဆိုင်တို့ဒီလိုမျိုးဆိုရင်လည်းပဲတကူကလူတရာထိုင်လို့ရပြီမယ်။ဒီ social distancing ကိစ္စ mask ကိစ္စလက်ဆေးတဲ့ကိစ္စဆိုင်နေရချိုးတင်ပြင်ဆင်ထားရမယ်။ဆိုင်ထဲမှာဗီဇင်းအများကြီးထားတာတို့လက်ဆေးရည်အများကြီးထားတာတို့ခုံတွေကိုချဲထားတာတို့မိသားစုနည်းနည်းကိုလက်ခံတာတို့တုံးစုဒါမှမဟုတ်တယောက်ထိုင်ပြီးအဲ့ဒီနေရာကိုပြန်လည်တန်ရှင်းမှုစံပြီးပတ်သက်ရေကိုဟောပဲဖြစ်ဖြစ်ပရိဝဲဖြစ်ဖြစ်ဝိုက်ဘလော့ဒီကျန်တုတ်ပြတာပဲဖြစ်ဖြစ်ဒါမှမဟုတ်အပွိုင်မန့်နဲ့ဒီနေ့ရက်ဒီနေ့တွေမှာလူ20လက်ခံနိုင်တဲ့30လက်ခံနိုင်တဲ့ဒီလိုမျိုးအစီအစဉ်လေးတွေဆွဲပြီးတော့စနစ်တကျလုပ်မှာဥပမာကန့်ညနာပဲဖြစ်ဖြစ်တခြားဟိုရုံးကိစ္စတွေပဲဖြစ်ဖြစ်ဘန်တွေပဲဖြစ်ဖြစ်သူတို့ရောကူဆေးကန်းနေပုဂ္ဂလိကဆေးရုံတွေဒီလိုမျိုးမှာလည်းပဲစုပြုံပြီးတော့အဘွားလိုတန်းစီပြီးတော့ဒီထဲမှာအကုန်လုံးလက်ခံမယ်အစား appointment system နဲ့အချိန်ပိုင်းနဲ့စီစဉ်ပေးဖို့အတွက်အစီအစဉ်လေးရင်ဆွဲထားရမယ်တဖို့ရှိနောက်ဝင်ထွက်ဒီမှာအသွားတလန်အပြန်တလန်ပြေးကြခွဲပြီးတော့တရားရုံးနဲ့မထိတွေ့မိအောင်မတိုက်မိအောင်ဝင်မောက်ခတ်ပေါက်တွေကိုခွဲခြားပေးထားတာဒီလိုသဘောမျိုးတွေစီစဉ်ရင်တော့ရနိုင်တဲ့အခြေအနေမှာရှိပါတယ်။ဒါပြောင်းလဲဆိုတော့လူတွေတူရောနှစ်ယောက်နဲ့ကူးတာလည်းဖြစ်နိုင်တယ်လို့ကိုပြန်ဖွင့်လိုက်တဲ့ဆိုင်စက်ယုံဂျုံ service တစ်ခုကြောင့်အဲ့ဒီနေရာကမြန် positive case အစုလိုက်ပြုံလိုက်မြန်ထွက်လာမယ်ဆိုကိုယ့်ရဲ့လုပ်ငန်းကလည်းကြီးနိုင်တယ်။ကိုနေရာပြန် lockdown လုပ်ရမယ့်အခြေအနေမျိုးဖြစ်ကောင်းဖြစ်သွားနိုင်တယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီ6ပေတီမကွာနိုင်တဲ့အနေအထားမျိုးမှာပေါ့နော်။ Max ပတ်စံနဲ့နှာခေါင်းစီတက်တာကလည်းတစုံတရာတော့ခါဝယ်ပေးနိုင်တဲ့အတွက်အခုဆိုရင်တိုင်းနဲ့ပြည်နယ်တချို့မှာပေါ့နော်။မတက်မနေရပေါ့။ဂျန်ရိုက်မယ်ဆိုတဲ့အနေအထားမျိုးတွေတွေ့ရပါတယ်။
ဟုတ်ကဲ့
။ဒီနေရာမှာဒီမတက်နိုင်တဲ့သူတွေဒီ Certificate Max မဝယ်နိုင်တော့မှအဝတ် Max ကိုရရရှိတဲ့အဝတ်လေးနဲ့ဖြစ်ဖြစ်လက်ကင်ပွားလေးနဲ့ဖြစ်ဖြစ်ကာထားရင်ရော
။အခုတော့နိုင်ငံတော်တိုင်းနိုင်ငံရောအပါအဝင် Max Campaign ဆိုပြီးတော့ကျိုးသားကြည့်တာပေါ့နော်ကိုယ့်ရဲ့အဝတ်ဆိုတာကဒီဝင်းနဲ့ချုပ်တဲ့မတ်ကိုတက်တာရင်နည်းနည်းအများတော့ကာကွယ်နိုင်မယ် social distancing ကိုတော့အဲ့ဒီလူကလိုက်နာတယ်အခုလိုဒီ droplet ကအဝေးကိုသွားနိုင်တဲ့အတိုင်းကြာရဲ့အပြင်မှာနေရင်တော့ယောဂကလေထဲမှာပါဝင်တဲ့ပမာဏနေရင်တော့နည်းနည်းများတော့ကာကွယ်နိုင်ပေမဲ့တကယ်လို့လူတွေထူထပ်တဲ့လူစုလူဝေးနဲ့မရှောင်မလွဲလို့မရတဲ့နေရာမျိုးမှာတော့စိတ်တော့ safe ဖြစ်ဒီပြိုင်ပွဲတွေ campaign တွေလုပ်တဲ့အချိန်မှာလည်းပဲဒီ design တစ်ခုတည်းမဟုတ်ဘဲနဲ့ဘလောက်ထိစစ်ထုတ်ပြီးတော့ကာကွယ်ထားနိုင်လဲဆိုတာလေးတွေနဲ့ test လုပ်ပြီးတော့အဲ့ဒီအကောင့်နဲ့ design တစ်ခုစုရခဲ့ရင်တော့ public အတွက်ဒီလိုလုပ်လို့ရပါတယ်ဆိုတော့ education နဲ့လုပ်နိုင်ရင်လည်းကောင်းတာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
လာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ KNU ကရင်မျိုးသားအစည်းအရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးရေးဂိတ်ကိုတမရိုကဝင်ရောက်ဖျက်ဆီးပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့နှစ်ဖက်စစ်ရေးတင်းမာမှုတွေကြောင့်ဒေသခံ900ထက်မနည်းနေရက်ကနေတိတ်ရှောင်နေရပါတယ်ရ
ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့ပတ်သက်ဆက်နွယ်ရဆိုပြီးတောင်ကုန်းနဲ့မောင်နှုံမြို့နယ်တဲကဒေသခံ၁၂ဦးကိုအကြမ်းဖက်မှုနဲ့တပ်မတော်ကတရားစွဲဆိုထားတယ်ဆိုတဲ့အကြောင်းတွေကိုကြားကြမ်းရပါပါရှင်။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မှာ KNU ဖွင့်ထားတဲ့ COVID-19 ကာကွယ်ရေးကျန်းမာရေးစစ်ဆေးရေးဂိတ်နှစ်ခုကိုအစိုးရတပ်မတော်ကမီးရှို့ဖျက်ဆီးလိုက်လို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲနှစ်ဖက်သက်စစ်ရေးတင်းမာမှုကြောင့်ဒေသခံ900ထပ်မင်းနဲ့နေရက်ကနေထွက်ပြေးတန်းရှောင်နေရပါတယ်။ကရင်ပြည်နယ်ဖာပုံမြို့နယ်ကမမောင်းကြားမှာ KNU ဖွင့်ထားတဲ့ COVID-19 တိုက်ဖျက်ရေးဂိတ်နှစ်ခုကိုအစိုးရတပ်မတော်ကမေလ6ရက်နေ့ကမီးရှို့ဖျက်ဆီးလိုက်တာပါ။ဒါကြောင့် KNU တပ်မဟန်ကနဲ့အစိုးရတပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားပြီးအဲ့ဒီနားမှာနေထိုင်တဲ့ဝါတူခိုကျေးရွာသူကျေးရွာသား900လောက်ဟာနေအိမ်ရက်ရွာကနေထွက်ပြေးတိမ်းရှောင်နေရပါတယ်
။ရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်ပက်မတော်ဒေတာခန့်တွေကိုပစ်ကတ်ယောဂါပြန့်ပွားမှုစိုးရိမ်နေရတဲ့အချိန်တရုတ်ပြည်ကနေပြန်လာတဲ့ရှေ့ပြောင်းလုပ်တမတူကဌာနေဒီဘောမြို့ကိုပြန်လည်ရောက်ရှိလာတဲ့အချိန်မိသားစုဝင်3ဦးသေဆုံးသွားပါတယ်။မင်းလာဒုတိယအပတ်ထဲမှာသေဆုံးသွားကြတာပါ။မင်းလာ6ရက်နေ့ကအသက်16နှစ်အရွယ်အမဖြစ်သူမင်းလာ၁၀ရက်နှစ်နာနဲ့ပိုင်းကအသက်၈နှစ်အရွယ်တဦးနဲ့အဲ့ဒီနေရညနေပိုင်းမှာပဲတနှစ်ခွဲအရွယ်ရှိသူတဦးထပ်မံတည်ဆုံသွားတာပါ။ဘာကြောင့်တည်ဆုံသွားတယ်ဆိုတဲ့အနေထားတော့စစ်ဆေးနေဆဲဖြစ်တယ်လို့ဒီဘောမျိုးပြည်သူဆေးရုံအုပ်ဒေါက်တာနန္ဒဝင်းကပြောပါတယ်
။မွန်ဒေတာဖက်မှာတော့၁၂လတာကာလအတွင်းဒေတာခန်ကွန်းချန်တောင်တူ၉ဦးဟာမင်းမြုပ်မိုင်းနင်းမိလို့ခြေထောက်တစ်ဖက်စီပြက်သွားခဲ့ရတယ်လို့မွန်အရက်ဖက်လူမှုအဖွဲ့အစည်းများကပူပေါင်းထုတ်ပြန်လိုက်ပါတယ်။မေလ၈ရက်နေ့ကထုတ်ပြန်ခဲ့တာပါ။အရက်သားသွားလာတဲ့လမ်းမှာမင်းမြုပ်မိုင်းထောင်တိုက်ခိုက်တာဟာတရေပိုးကြောင့်လည်းလှုပ်ရက်ဖြစ်ကြောင်းအဲ့ဒီဒေတာမှာလှုပ်ရှားတဲ့အစိုးရတပ်မတော်အနေနဲ့ကောအပြစ်ခတ်ရဆဲရေးစာချုပ် MCA လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU မွန်ပြည်သက်ပါတီ NMSP တို့အနေနဲ့ပါအမြန်ဆုံးဖော်ထုတ်တားမြစ်ပေးတင်ကြောင်းမွန်မျိုးသမီးအစီယုံဥက္ကဋ္ဌမိကွန်ချန်းနွန်ကပြောပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခကြောင့်ကျောင်းဆရာတဦးနဲ့ရခိုင်မျိုးတားပါတီဒုတိယဥက္ကဋ္ဌတဦးအပါဝင်ရခိုင်ဒေသခံစစ်တဦးကိုအကြမ်းဖက်မှုနဲ့တပ်မတော်ကတရားရုံးမှာတရားစွဲဆိုထားပါတယ်။မေလ၁၀ရက်နေ့ကမောင်းတော်မြို့မှာကျောင်းဆရာတဦးအပါဝင်ဒေသခံ၃ဦးအဲ့ဒီနေ့မှာပဲတောင်ကုန်းမြို့နယ်ရခိုင်မျိုးတားပါတီဒုတိယဥက္ကဋ္ဌဦးဝေတောင်စီပင်တရားရေးဥက္ကဋ္ဌဦးစေရကျော်နဲ့ရခိုင်စီပင်တရားဥက္ကဋ္ဌဟောင်းဖြစ်သူဦးစန်းငွေတို့အပါဝင်တောင်ကုန်းဒေသခံစီဦးကိုလည်းတပ်မတော်ကတရားစွဲဆိုထားပါတယ်အစိုးရကနေရခိုင်တပ်တော်အေအေကိုအကြမ်းဖက်တောင်းချမ်းတူအဖွဲ့လို့တတ်မှတ်တဲ့နောက်ဒေသခံတွေကိုဆက်တိုက်ဖမ်းဆီးရေးယူနေတယ်လို့ရခိုင်တပ်တော်အေအေနဲ့ဆက်တွယ်မြင်းမြန်းတဲ့ရခိုင်တည်ဌာနနှစ်ခုကအယ်ဒီတာချုပ်နှစ်ဦးပဲတိန့်ရှောင်နေရတဲ့အခြေအနေကြုံတွေ့နေရပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းသွာလာလှုပ်ရှားနေတဲ့ရခိုင်တပ်တော် NAA အရေးကိစ္စကိုနိုင်ငံတော်အစိုးရနဲ့ချင်းအမျိုးသားတပ်ဦး CNF တို့ကနေတာဝန်ယူဖြေရှင်းပေးဖို့ချင်းငင်းချမ်းရဲ့အကျိုးတော်ဆောင်ကော်မတီကနေတောင်းဆိုလိုက်ပါတယ်။မေလ၈ရက်နေ့ကထုတ်ပြန်ကြေညာချက်နဲ့တောင်းဆိုခဲ့တာပါ။အဲ့ဒီဒေတာမှာအစိုးရတပ်မတော်နဲ့ချင်းအမျိုးသားတပ်ဦး CNF တို့သာအခြေစိုက်နေထိုင်ဖို့ MCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အတွက်ရခိုင်တပ်တော်အနေနဲ့အဲ့ဒီဒေတာကနေထွက်ခွာသွားဖို့အစိုးရနဲ့ချင်းအမျိုးသားတပ်ဦးတို့မှာတာဝန်ရှိတယ်လို့ဆိုပါတယ်ပလဝမြို့နယ်မှာအစိုးရတပ်မတော်နဲ့ရခိုင်တပ်တော် AA တို့ဟာ2015ခုနှစ်ကတည်းကတိုက်ပွဲဖြစ်ပွားလာခဲ့ကြတာဖြစ်ပြီးတိုက်ပွဲကြောင့်ကနေ့အထိတရက်ခံပြည်သူ50ဦးထပ်မံတေဆုံးပြီး9000ကျော်ဟာစစ်ပေးစစ်ဒဏ်သင့်ခဲ့ရပါတယ်
ကချင်ပြည်နယ်မြစ်ကြီးနားပြည်သူဆေးရုံမှာဆေးကုသမှုခံယူနေတဲ့ COVID-19 လူနာအမှတ်144ဟာနှစ်ကြိမ်ဆက်တိုက်စစ်ဆေးရမှာရောဂါပိုးမတွေ့ရှိတော့တဲ့အတွက်ဆေးရုံကနေဆင်းခွင့်ရသွားပြီလို့မြစ်ကြီးနားပြည်သူဆေးရုံအုပ်ကြီးဒေါက်တာဘုံမော်ကပြောပါတယ်။မေလ17ရက်နေ့မနေ့ပိုင်းကခွင့်ပြုခဲ့တာပါ။ဆေးရုံကနေဆင်းခွင့်ရပေမဲ့မြစ်ကြီးနားမြို့ရှိ Facility Quarantine တာဖွားတည်နှန်းကျောင်းမှာနှစ်ပတ်လွဲအပ်ကြည့်ရှုပြီး၎င်းရဲ့စာတမျိုးမိုးညင်းဆေးရုံကိုထပ်မံလွဲအပ်မယ် Home Quarantine တစ်ပတ်ထပ်တွားမှာဖြစ်တယ်လို့ဒေါက်တာဘုံမော်ကဆက်ပြောပါတယ်။COVID-19 လူနာအမှတ်တိလေးလေးဟာကချင်ပြည်နယ်မှာတဦးတီးယောဂါကူးစက်ခံရတဲ့လူနာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကိုရိုနာဗိုင်းရပ်စ်ကပ်ယောဂါကာကွယ်တားဆီးထိန်းချုပ်နိုင်ရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ပါရည်ရွယ်ပြီးမြန်မာတပ်မတော်ကမေလ10ရက်နေ့ကနေစပြီးဩဂတ်စ်လ31ရက်နေ့အထိအကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွဲလို့ကြံဒေသတွေအလုံးမှာအပြစ်ရထားမယ်ဆိုတာဟာရခိုင်တပ်တော် AA ကိုအပြင်းထန်တိုက်ခိုက်တော့မှာလားမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
သမတော်ထောက်ပြန်ချက်ကိုကျူးဆွလိုက်တဲ့ဆိုပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဘယ်ဖွဲ့စည်းတစ်ဖွဲ့ကမှမချန်ရစ်ထားဘဲနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲတာမျိုးဆောင်ရွက်ပေးသေးတယ်လို့မွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ဟန်တာကမွန်ဘာသာနဲ့အခုလိုပဲတိုက်တွန်းလိုက်တာပါ။အ
ပြစ်ခတ်ရစဲတာကောင်းတာပေါ့။ဒါထက်တဘောထားကြီးကြီးထားပြီးတော့တနိုင်ငံလုံးအပြစ်ခတ်ရစဲစေချင်ပါတယ်။တချို့အဖွဲ့အစည်းနဲ့အပြစ်ရမယ်။တချို့အဖွဲ့အစည်းတွေကိုအပြစ်မရက်ဘူးဆိုတာမျိုးကမတင်တော့ဘူးလို့ကျွန်တော်မြင်တယ်။ဆိုလိုတာကအပြစ်မရက်တဲ့အဖွဲ့ကိုဖိတိုက်နေတာမျိုးဖြစ်မှာဆိုတယ်။သူတို့တွေလည်းကိုယ်နိုင်ငံသားတွေပဲလေ။
တိုက်ပွဲဖြစ်ပွားနေတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဟာလည်းပြည်ထောင်စုဘွာတိုင်းရင်းသားမှုခိုဝိကာလာမှာဒီလိုမျိုးမချမ်းသာတည်ဘူးလို့ကချင်မျိုးသားစီယုံ KND ဥက္ကဋ္ဌဒူဝါဘွန်ရွန်လတော်ကဆိုပါတယ
်ပြခရဆေးပြီဆိုရင်တနိုင်ငံလုံး program တစ်ခုလုပ်မယ်ဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့လုပ်တာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ပြောချင်တယ်ကိုရိုနာဗိုင်းရပ်စ်ကိုကျွန်တော်နိုင်ငံမှာမပြန့်ပွားအောင်ထိန်းသိမ်းဖို့ program လုပ်တဲ့အခါမှာပြည်မဒီတိုင်းဒီမှာအကုန်လုံးကျွန်တော်တို့က program လုပ်ကြတယ်။ရခိုင်နဲ့ချင်းမှာခြံထားတယ်ဆိုရင်ဒီယောဂါကရခိုင်နဲ့ချင်းကနဲ့ပြန်ပြီးတော့ကျွန်တော်တို့ဆင်မှာမကူလာနိုင်ဘူးလား။ရခိုင်ပြည်မှာရှိတဲ့ပြည်သူလူထုကကျွန်တော်တို့ရဲ့ညီကိုတိုင်းရင်းသားပြည်သူလူထုမဟုတ်ဘူးလား။ချင်းပြည်မှာရှိတဲ့ပြည်သူလူထုဒီကလည်းကျွန်တော်တို့ရဲ့ပြည်သူလူထုမဟုတ်ဘူးလား
။အစိုးရကြီးညာထားတဲ့အတိုင်းဘယ်သူတဦးတယောက်မှနောက်မချန်ရစ်စေတဲ့မူနဲ့အလုံးလုံးနိုင်မယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးအတွက်လည်းယုံကြည်မှုတွေပိုပြီးတည်ဆောက်နိုင်လိမ့်မယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြမဒါရိုက်တာဦးအောင်သူငယ်ကခုလိုဆိုပါတယ်
အဲ့တော့အစိုးရကိုယ်တိုင်ကလည်းကြေညာတာရှိပါတယ် leaving no one behind ပေါ့နော်ဘယ်သူတူဦးတယောက်မှနောက်မကျန်ရစ်စေရဆိုတော့ဟိုမူချတာတော့ဒါမူကလည်းကောင်းပါတယ်ဆိုတော့ဒီအနေထားပါပဲဒီအခုအခြေအနေကိုမူတည်ပြီးတော့ပေါ့နော်ကျွန်တော်တို့ပို့ပြီးတော့ဟိုယုံကြည်မှုတည်ဆောက်နိုင်မယ်ဟိုပို့ပြီးတော့ငြိမ်းချမ်းရေးအတွက်ဥတည်တဲ့လုပ်ငန်းတွေလုပ်သွားနိုင်ရင်ဟိုကောင်းမယ်လို့ယူဆပါတယ
်မြမတမတော်ရဲ့ကြီးညာချက်မှာတော့ကဘာတဝမ်းကိုဗစ် -19 ရောဂါနဲ့ရင်ဆိုင်နေရတဲ့အချိန်မှာကုလတမကအတွင်းရေးမှူးချုပ်ရဲ့လက်နက်ကင်ပြည်ပခါတွေရတဖို့ပြောဆိုချက်ကိုကိုးကားထားပြီးမြမအစိုးရကကတ်ယောဂါထိန်းချုပ်ကာကွယ်ကုတရေးမှာတမတော်ကလည်းအင်တိုက်အားတိုက်ကူညီဆောင်ရွက်နေတယ်လို့ဆိုပါတယ်ရှင
်ဆက်ပြီးတော့အကျန်းဖတ်ဒေတာတွေကလွဲလို့ကျန်တဲ့ဒေတာတွေမှာတိုက်ပွဲရပ်တန့်သွားမယ်လို့တက်မတော်ကမေလ9ရက်နေ့ကထုတ်ပြန်လိုက်ပေမဲ့အစိုးရတက်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားစစ်ရေးတင်းမာမှုတွေဇက်တိုက်ဖြစ်ပွားလာနေပါတယ်ဖြစ်ပေါ်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေတာခံယာကနန်းကလည်းနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်ဒီအကြောင်းကိုတော့အမိကစူးစီးထားပြီးနမ်ဟောမ်ကနေတင်ပြသွားမှာဖြစ်ပါတယ်
။ KNU ရဲ့ကိုဗစ်တိုက်ဖျက်ရေးကိစ္စခန်းတစ်ခုကိုအစိုးရတပ်မတော်ကအင်အားသုံးမီးရှို့ဖျက်ဆီးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့စီရေပဋိပက္ခကြောင့်ဖာဖိုမြို့နယ်ထဲကဒေသခံ900ထပ်မင်းစစ်ပေးတင်ခဲ့ရပါတယ်။အခုလိုမျိုး NCA အပြစ်ရထားတဲ့ KNU ကိုတပ်မတော်ကလှုပ်ဆောင်ခဲ့တာမျိုးရခိုင်ကကချင်လွတ်လပ်ရေးအဖွဲ့ KIO ဒေသမှာလည်းဖြစ်ပွားခဲ့ဘူးတယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကောင်ကောင်အောင်ခမ်းကပြောပါတယ်
။ဦးမဒီ2017ဘလို့ပတိုင်းမီပါခဲ့ရတဲ့ဒီငင်းချာရင်းယူဖြစ်တာပဲအဲ့ဒီအချိန်မှာလည်းသူက KIA စစ်သားတွေလည်းအများကြီးတပ်ပြီးမှမားပါတယ်ဟိုကလုတ်ပါတယ်ဆိုတာမျိုးဖြစ်အဲဆိုတော့အခုကမီးရှို့တာတခုပဲဘာမှမဆိုဖြစ်လာတယ်အဲဒါကြောင့်ဒီဟာပုံစံမျိုးကတခြားပြည်နယ်မှာတွေလည်းတခြားအဖွဲ့အစည်းတွေလည်းဖြစ်လာနိုင်ပါတယ
်ဩဂတ်လကုန်အထိအပြည့်ရက်သွားမယ်ဆိုတော့တမရော်ရဲ့ထုတ်ပြန်ကြေညာချက်ဟာစစ်ရေးပရိယေတာဖြစ်တယ်လို့ KNU Concern Group ကပြောရေးဆိုခွင့်ရှိသူလည်းဖြစ်ကရင်အမျိုးသားစီယုံ KNU ဒုဥက္ကဋ္ဌဟောင်းလည်းဖြစ်သူပတိုနော်စီဖိုရာစင်ကပြောပါတယ
်တခြားတက်ဂရက်ရှင်တွေတိုင်းရင်းသားလက်နက်ကောင်တွေရဖက်စီးကြမှာဒီခါရဆေးမရှိတဲ့အပေါ်မှာပြောကြည့်မယ်ဆိုရင်ဒါကတော့တစ်ထက်ဒါကို NC ထုတ်ထားတဲ့အဖွဲ့တွေကတော့ချင်းရှုပ်ပြီးတော့အဲ့ဒီကအကိုယူပြီးအခြေခံယူပြီးတော့ဒီအခြားနိုင်ငံသားတောင်းလည်းအဖွဲ့အစည်းတွေကိုစစ်စီရေးချင်မလို့ပေါ့အတွက် ဲ
့ဒါပြည့်ရဲ့၃ပြည့်တော့လောက်ဆော်တာဖြစ်တယ်။တမရော်ရဲ့၄လတာအပြည့်ရထုတ်ပြန်ချက်ထက်မှာတမရော်ရဲ့မူ၆ရက်ကိုအပြည့်ရထားတဲ့လက်နက်ကင်အဖွဲ့စည်းများအနေနဲ့လိုက်နာရမယ်လို့အသိပေးထားပါတယ်။ KNU Concern Group ကတမရော်အနေနဲ့ကတ်ရောကာကိုကာကွယ်ထိန်းချုပ်ခြင်းထက်တိုင်းနာနယ်မြေဒေသတွေမှာနယ်မြေစိုးမိုးရေးကူတာဥတီဆောင်ရွက်နေတယ်လို့မေလ၁၂ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
KNU ကရင်အမျိုးသားစည်းရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးရေးဂိတ်ကိုတမရော်ကဝင်ရောက်ဖျက်ဆီးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့နှစ်ဖက်စည်းရေးတင်မာမှုကြောင့်ဒေသခံ900ထပ်မံနေရကနေတင်းရှောင်နေရပါတယ်။ရခိုင်ပြည်နယ်မှာ AA ရခိုင်တမရော်နဲ့ပတ်သက်ဆက်နွယ်တဲ့ဆိုပြီးတောင်ကုန်းနဲ့မောင်တော်မြို့နယ်ထဲကဒေသခံ12ဦးကိုအကြမ်းဖက်မှုနဲ့တမရော်ကတရားစွဲဆိုထားပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
ဒီ American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မေလ14ရက်ကြာသားရင်းနှီးအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မွန်ကတလှည့်ပြောပါအောင်မယ်ရှင်။တကဘာလုံး COVID-19 ကပ်ရောဂါပြဿနာဖြစ်ရှင်းနေရချိန်မှာအစိုးရရဲ့အနေနဲ့စိတ်ကျန်းမာရေးကိုလည်းအာရုံစိုက်ကြဖို့အတွက်ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။COVID-19 ကြောင့်မိသားစုတွေလူမှုအတိုင်းဝိုင်းတွေမှာနောက်ထပ်စိတ်ဒဏ်ခံစားကြရတယ်လို့ဆိုပြီးအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်တာပါ။ကျန်းမာရေးဝန်ထမ်းတွေဆေးရောဂါအခန့်ရှိသူတွေကာယရောဂါကြီးကိုလက်တွေ့ရင်ဆိုင်နေရသူတွေရဲ့စိတ်ကျန်းမာရေးအတွက်အင်မတန်စိုးရိမ်စရာဖြစ်နေတယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကျောင်းတွေစီးပွားရေးလုပ်ငန်းတွေအပါအဝင်လုပ်ငန်းတွေပြန်ဖွင့်ဖို့ပြည်သူတွေကလိုလားနေကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ဝန်ကတော့တောက်ချာနေတက်တန်းကုန်တော့မဲ့မြို့တော်ထဲမှာမလို့အပ်ရင်အင်ပြေမထွက်ရအမိန်ကိုဂျွန်လ၈ရက်နေ့အထိတက်တန်းတိုးလိုက်ပါတယ်။ဝါရှင်တန်မြို့တော်နဲ့ကပ်နေတဲ့ Virginia ပြည်နယ်နဲ့ Maryland ပြည်နယ်တို့မှာလည်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုရပ်သွားတဲ့နေရာတွေမှာကန့်သတ်ချက်တွေကိုစတင်ဖြေလျှော့ဖို့စီစဉ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုအမေရိကန်အစိုးရတုံ့ပြန်တိုက်ဖြတ်တဲ့နေရာမှာသိပ္ပံနီးချခိုင်မာတဲ့အထောက်အထားတွေအပေါ်မှာအခြေခံချက်မရှိဘူးလို့လျှို့ဝှက်သတင်းပေးတင်ကြားခဲ့တဲ့အကြမ်းမာရေးတာဝန်ရှိသူဒီကနေ့လွှတ်တော်မှာထွက်ဆိုဖို့ရှိပါတယ်။သူနဲ့တခြားကျွမ်းကျင်သူတွေအကြံပြုထားတဲ့အချက်တွေအတွက်ရှင်းလင်းတဲ့အစီအစဉ်တွေအကောင့်ထယ်ဖို့မှုတွေမရှိရင်အမေရိကန်မှာ2020ဆောင်းရာသီဟာခေတ်သစ်သမိုင်းမှာအမှောင်မိုက်ဆုံးရာသီဖြစ်မယ်လို့ဒေါက်တာရစ်ခ်ဘရိုက်ကလွှတ်တော်ကိုပြောမဲ့သူ့ရဲ့အဖွဲ့မင်ခွန်းထဲမှာရှင်းသားထားပါတယ်။အမေရိကန်မှာလူပေါင်း 14,000 ကျော်သေဆုံးစေခဲ့တဲ့ COVID-19 ကပ်ရောဂါအပေါ်ပြည်ထောင်စုအစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကသိကျင်နေကြတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာတော့ဈေးဝယ်စင်တာတွေလက်လီအယောင်ဆိုင်တွေနဲ့စားတောက်ဆိုင်တွေကိုဒီကနေ့ပြန်ပြီးဖွင့်လိုက်ပါပြီ။မလို့အပ်ရင်အိမ်ပြန်မထွက်ရကန့်သတ်မိတ်တောက်ကြနေအခုချိန်ကစလို့ကုန်ဆုံးသွားခဲ့ပြီးတဲ့နောက်မှာလူတော်တော်များများအလုပ်ခွင်တွေပြန်ဝင်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လူတွေအနေနဲ့တယောက်နဲ့တယောက်ခက်ခွာခွာနေကြရမှာဖြစ်တယ်လို့ဆယ်ယောက်ထက်ပိုပြီးတော့လဲစူဝေးခွဲမရှိပါဘူး။ကျောင်းတွေကတော့လာမယ့်တနင်္လာနေ့မှပြန်ဖွင့်မှာပါ။အရက်ဘားတွေကလည်းမေလ21ရက်နေ့မှပြန်ဖွင့်ခွင့်ရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဘယ်ကနေစပေါ်လာတယ်လဲဆိုတဲ့ဇင်းမြစ်ကိုဖော်ထုတ်နိုင်ဖို့ဩစတြေးလျနိုင်ငံကဆက်လက်စုံစမ်းသွားမယ်လို့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးအထူးကရင်နောက်စုံစမ်းမှုလှုပ်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။အမေရိကန်အလိုလိုက်ပြီးဩစတြေးလျကစုံစမ်းတယ်ဆိုတဲ့ဆွဆွဲမှုတွေအပေါ်မှာတော့ဝန်ကြီးချုပ်ကဩစတြေးလျဟာတရားလွတ်လပ်တဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ့်နိုင်ငံအကျိုးကိုရှေ့ရှုလှုပ်သွားမယ်လို့တုံ့ပြန်ပါတယ်။ဒီစုံစမ်းမှုကြောင့်ဩစတြေးလျသားသက်ယုံ၄ခုကတင်ပို့တဲ့အမဲသားကိုတရုတ်တို့ဘက်ကပိတ်ပင်ထားသလိုဝိုင်းအရက်နဲ့ဘာလီစီအပါအဝင်ဩစတြေးလျအဓိကသွင်းကုန်တွေအပေါ်မှာသွင်းကုန်ကကောက်ဖို့လဲတရုတ်ကစီစဉ်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။
အခုကြာတာရင်းနှီးကြအတွက်ရေဒီယိုအတန်ခွင့်မှုကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုညံမောပါ
This program has come to you from the Voice of America, Washington.